Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံကနေ2024ခုနှစ်မတ်လ14ရက်ကျသရီးညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတက်ရိုက်စတင်နေပါပြီကို2532အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစည်းအဝေးမူကကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့စုမြတ်မော်ပါအစ္စရေးအနေနဲ့ဒီပြည်ရတားပါလက်စတိုင်းနေမထိခိုက်အောင်လို့နံပါတ်1ဦးစားပေးအကာအကွယ်ပေးရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်ကိုဗစ်လွန်ဒီစစ်ပွဲပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာလူသားတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုရုန်းကန်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂ UNDP ကပြောကြားလိုက်ပါတယ်တခါဒီအမေရိကန်ပြည်ထောင်စုမှာTikTok လူမှုကွန်ရက်မသုံးဖို့အတွက်အောက်လွှတ်တော်ကဒီဥပဒေကြမ်းကိုအတည်ပြုလိုက်ပြီးတဲ့နောက်စီးပွားရေးကိုမြတ်မြတ်တတလုပ်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါ။မဆူမြတ်မုံကြီး။အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့အချက်တွေထဲမှာဆိုရင်ကချင်ပြည်နယ်မှာစစ်ကောင်စီနဲ့ KIA တိုက်ပွဲဆက်ပြင်းနေပြီးအရေးပါတဲ့စခန်းတစ်ခုကိုသိမ်းလိုက်တာကိုပြောခွင့်ရက
မိုးပေါက်ဒါဆိုင်ကအလိုက်ရနေရာ30ခွန်ပေါ့လေ3ခွန်သခန်းကိုဒီဘက်က9နာရီဝန်းကျင်တော့မှပြည်တယ်ပြန်ပိုက်လို့ရပါပြီခင်ဗျအရေးပါတဲ့ခါတော့ပြပါလား
Now ရှမ်းပြည်တောင်ပိုင်းမှာလဲစစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်ဒါအပြင်ရှမ်းပြည်မြောက်ပိုင်းမှာပါလုံခြုံရေးတင်းကျပ်မှုကြောင့်လာရှိုးမြို့ကန်တွေအခက်ကြုံနေရပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေမြမကြီးသုံးသက်ချက်နောက်ကျမ်းမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တရောက်တဲ့တွင်ကိုမဆုမြတ်မှုနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသမှာဒီဟာမတ်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အစ္စရေးအနေနဲ့ဒီစစ်ဆင်ရေးအတွင်းမှာပါလက်စတိုင်းပြည်သူတွေကိုအကာအကွယ်ပေးရေးကိုနံပါတ်1ဦးစားပေးရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်သနီဘလီကန်ကပြောကြားလိုက်ပါတယ်။အစ္စရေးအနေနဲ့ဟာမတ်တို့ရဲ့ရန်ကိုကာကွယ်ဖို့နဲ့နိုင်ငံကာကွယ်ဖို့ဒီလိုအပ်တာလုပ်တဲ့တစ်ချိန်တည်းမှာပဲပါလက်စတိုင်းအရက်သားတွေကိုအကာအကွယ်ပေးဖို့သူတို့လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ကိုနံပါတ်1ဦးစားပေးရမယ်လို့ဒီနိုင်ငံကနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ပုံထူးနေတော့ကအွန်လိုင်းမှာလုပ်တဲ့ဆွေးနွေးပွဲအတွင်းမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့တာပါ။ဂါဇာကမ်းမြောင်ဒေသကိုရေလမ်းကြောင်းတစ်ခုဖွင့်ပြီးတော့အကူအညီပေးနိုင်ဖို့ကုလသမဂ္ဂ EU ယောပါသမဂ္ဂအမေရိကန်ဗြိတိန်ဆိုင်ပရက်အရဆောဘောမြတ်ပြည်တော်စု UAE နဲ့ကတားနိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေပုံထူးနေတော့ကအွန်လိုင်းဆွေးနွေးပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ရေလမ်းကနေအကူအညီပေးနိုင်တဲ့လမ်းကြောင်းဖွင့်နိုင်မယ်ဆိုရင်တစ်နှစ်အကိုဒီအစာနတ်နှစ်တန်းကျော်အပြင်ဆေးဝါးတောက်သုံးရည်နဲ့တခြားအရေးတကြီးလိုနေတဲ့လူသားချင်းစာနာကြအကူအညီတွေပေးနိုင်မှာဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဂါဇာကမ်းလွန်မှာယာယီစိတ်ခံတရားဆောက်လုပ်ဖို့အမေရိကန်စစ်တပ်ကတင်မောတစီမြေထဲပင်လယ်ထဲကိုဆေးလွှတ်ထားပါတယ်။အကူအညီတွေတည်ယူပို့ဆောင်နိုင်မဲ့အခြေအနေမျိုးဆောက်လုပ်ပြီးစီးဖို့ကတော့နှစ်လလောက်ကြာနိုင်တယ်လို့ပြောထားပါတယ်။ဒီချိန်ထဲမှာပဲဂါဇာတောင်ပိုင်းဟန်ယူနစ်မြို့အပေါ်အစ္စရေးစစ်တပ်ကမြေပြင်ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုဒီကနေ့မှလည်းဆက်လက်လုပ်နေပါတယ်ရှင်
။အခုလိုချိန်မှာပဲဒီစနေအခါအမြန်လိုနေတဲ့ဂါဇာဒေသခံတွေအတွက်ကုန်းကြောက်ကအကူအညီတွေတော့ရောက်သွားပါပြီ။ဂါဇာကပါလက်စတိုင်းတွေအတွက်စနေအခါထောက်ပံ့အပါထရက်ကားတွေအစ္စရေးတောင်ပိုင်းကာရမ်ရှာလုံနဲ့ဆက်ကိမာစစ်ဆေးမှုခံယူပြီးဂါဇာကိုဒီနေ့ဖြတ်သန်းဝင်ရောက်သွားတဲ့ပုံတွေနိုင်ငံတကာသတင်းတွေမှာဖော်ပြလိုက်တာပါဂါဇာမှာရှိနေတဲ့ပါလက်စတိုင်းတွေအတွက်စာနယ်ဟိခါတွေအလင်းမြန်ရမလာရင်အငတ်ဘေးကြီးနဲ့ရင်ဆိုင်ရနိုင်တာကြောင့်အစ္စရေးအနေနဲ့စာနယ်ဟိခါတွေပို့ခွင့်ပြုဖို့ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းဝဲရဲ့တောင်းဆိုမှုတွေကြေကြေလောင်လောင်ထပ်ပေါ်လာချိန်မှာပဲအခုလို truck ကားတွေဝင်ခွင့်ရသွားခဲ့တာပါမနေ့ဗိုလ်တူးနေ့တုန်းကတော့အမေရိကန်လက်ထက်ကဂါဇာဒေသပေါ်စစ်နေခါတွေလေနဲ့ကျဲချပေးခဲ့တဲ့ပုံတွေအမေရိကန်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်ဂါဇာမှာလက်တလောရင်ဆိုင်နေရတဲ့ငမ်းမမှုတပ်သားစီအတွက်အမေရိကန်နဲ့တခြားနိုင်ငံတချို့ကလေကြောင်းကနေစစ်နေခါတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းကျဲချပေးခဲ့ကြပါတယ်ခင
်ဗျရုရှားနဲ့ဒီယူကရိန်းနယ်စပ်မှာယူကရိန်း drone ရင်15စင်းနဲ့ဒီဒုံးကျည်ရှစ်စင်းဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောကြားပါတယ်ယူကရိန်းဘက်က drone တိုက်ခိုက်မှုကြောင့်မလို့ရုရှားနယ်စပ်မှာလူထုသေဆုံးပြီးတော့ဒဏ်ရာရသူတချို့ရှိတဲ့အကြောင်းကိုလည်းရုရှားနယ်စပ်ဒေသတာဝန်ရှိသူကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းဘက်မှာတော့ဒီအရှေ့ဘက်ဟာကီဖ်ဒေသကိုရုရှားကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တဲ့အကြောင်းထိခိုက်သေဆုံးမှုတွေတော့မရှိတဲ့အကြောင်းကိုဟာကီဖ်ဒေသအုပ်ချုပ်ရေးမှူးကပြောပြပါတယ်။ဗုဒ္ဓနေ့ကတော့ဒီရုရှားသမ္မတဗလာဒီမီယာပူတင်က ရုရှားရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့လွတ်လပ်ပိုင်ခွင့်ကိုချိန်ချောက်လာရင်နျူကလ িয়ার လက်နက်အသုံးပြုသွားဖို့ပြင်ဆင်နေတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်အနေနဲ့ယူကရိန်းကိုတပ်ဖွဲ့တွေဆဲလွတ်မယ်ဆိုရင်ဒါဟာပဋိပက္ခပိုဆိုးအောင်လုပ်တာလို့မှတ်ယူမယ်လို့လည်းသူကအမေရိကန်ကိုသတိပေးပြောကြားခဲ့ပါတယ်ရှင
်။ဟေတီနိုင်ငံမှာတော့အကြမ်းဖက်မှုတွေကြုံနေရချင်းအုပ်ချုပ်ရမယ်ဂျာကာလာအစိုးရမှပါဝင်မဲ့သူတွေအတွက်အဆညှိနှိုင်းနေပါပြီ။အကြမ်းဖက်စုပယ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဟေတီမှာဖွဲ့စည်းမဲ့ဂျာကာလာအစိုးရဖွဲ့တွေမှာကိုယ်စားပြုပါဝင်နိုင်မဲ့ကိုယ်စားလှယ်လောင်းကိုတိုက်ခိုက်အုပ်စုတွေနဲ့ရပ်ဘက်လူမှုအဖွဲ့အစည်းတွေညှိနှိုင်းဆွေးနွေးနေကြတာပါ။ဂျမေကာနိုင်ငံကင်းစတန်မြို့မှာမတ်လ17ရက်တနင်္လာနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကာရီဘီယံကွန်မြူနတီလို့ခေါ်တဲ့ကာရီဘီယံကျွန်းနိုင်ငံများအဖွဲ့ခေါင်းဆောင်တွေနောက်ဟေတီတိုက်ခိုက်အုပ်စုတွေရပ်ဘက်လူမှုအဖွဲ့အစည်းတွေနဲ့ပြည်ပရောက်ဟေတီလူမှုတိုင်ဝိုင်းတို့ပေါင်းလုပ်ကြတဲ့ခုနှစ်နိုင်ကြာစီဝေးပွဲကနေအခုလိုဂျာကာလာအစိုးရဖွဲ့ဖို့သဘောတူဆုံးဖြတ်ခဲ့ကြတာပါ။ဟေတီနိုင်ငံမြို့မှာဟေတီနိုင်ငံမြို့တော်ပေါ်တူပရင်စ်ကနိုင်ငံတကာလေဆိပ်ပိတ်ထားတဲ့အတွက်ဟေတီနိုင်ငံကဒီဆင်းရဲဘက်ကိုတက်ရောက်လာတဲ့သူတွေဟာအွန်လိုင်းကနေပဲပါဝင်တက်ရောက်ခဲ့ကြပါတယ်။ဒီဂျာကာလာအစိုးရအဖွဲ့ထဲမှာဟေတီနိုင်ငံရေးပါတီအသီးသီးကကိုစားပြုတဲ့ကိုယ်စားလှယ်6ဦးနဲ့အရက်ဘက်လူမှုအတိုင်းဝိုင်းကိုကိုစားပြုသူ9ဦးတို့ပါဝင်ပြီးသူတို့ဟာဆုံးဖြတ်ချက်တွေမှာမဲပေးခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့မဲပေးခွင့်ရှိတဲ့အရက်ဘက်လူမှုအသိုင်းဝင်ကိုစားပြုသူခုနှစ်ဦးပြင်လူမှုအဖွဲ့အစည်းနဲ့ဘာသာရေးသင်းဖွဲ့တွေကိုကိုစားပြုသူတူစီပါဝင်มาဖြစ်ပြီးသူတို့ကတော့မဲပေးခွင့်မရှိဘူးလို့ဆိုပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19ကီလိုဟတ်ဇ်1953ညလိုင်းတိုမီတာ25ကီလိုဟတ်ဇ်1783ညလိုင်းတိုမီတာ32kilohertz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kilohertz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မလာဆလီရဲ့ဂျာတာရင်းနေညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ကမ္ဘာနိုင်ငံတော်တော်များများများဒီကိုဗစ်ကပ်ရောဂါမတိုင်ခင်အခြေအနေမျိုးပြန်ရောက်ဆပြုလာပေမဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာတော့ဖွံ့ဖြိုးမှုနောက်ကျကျန်ခဲ့တယ်လို့ဒီကုလသမဂ္ဂ UNDP ရဲ့အစီရင်ခံစာအသစ်ကဖော်ပြလိုက်ပါတယ်မြန်မာအာဖဂန်နစ္စတန်နဲ့ဆူဒန်တို့လိုနိုင်ငံတွေမှာကိုဗစ်ကပ်ရောဂါစီးပွားရေးဗန္ဓာရေးပြဿနာတွေအပြင်စစ်ပွဲပဋိပက္ခတွေကြောင့်ပြန်လည်တိုးတက်ဖို့ရုန်းကန်နေရဆဲဖြစ်တယ်လို့လူသားတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုသုံးသပ်တဲ့ဒီ UNDP ရဲ့အစီရင်ခံစာမှာထောက်ပြခဲ့တာပါအဲ့ဒီနိုင်ငံတွေမှာလူသားဖွံ့ဖြိုးတိုးတက်ရေးအတွက်လုံးဝအစီအစဉ်ချဆောင်ရွက်ခြင်းမရှိဘူးလို့ဒီကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အကြီးအကဲ Akim Steiner ကပြောပါတယ်ကိုဗစ်လွန်လူသားဖွံ့ဖြိုးတိုးတက်ရေးမှာဆင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေကြားတိုးတက်မှုကွာဟနေတယ်လို့အစီရင်ခံစာကပြောပါတယ်သမိုင်းမှာဘယ်တော့မှမနဲ့မတူအောင်လို့ငွေကြေးချမ်းသာတဲ့နိုင်ငံတွေကမ္ဘာမှာရှိနေချင်းလွန်ခဲ့တဲ့10နှစ်ထက်ကိုငတ်မွတ်နေသူတွေဆင်းရဲသူတွေပိုများလာတယ်လို့အကြီးအကဲ Steiner ကပြောပါတယ်ကဘာတဝမ်းစစ်ပွဲတွေလည်းပိုများလာတယ်လို့ဒုက္ခသည်တွေလည်းပိုများလာပြီးတော့ကဘာကြီးဟာပိုပြီးတော့မလုံခြုံပိုပြီးတော့အန္တရာယ်များလာတယ်လို့သူကပြောပါတယ်လူသားဖွံ့ဖြိုးမှုအညွန့်ကိန်း HDI ဟာ 2021-2022 ခုနှစ်တွေမှာနှစ်နှစ်ဆက်တိုက်ကြာဆင်းခဲ့ပေမဲ့ပြန်လည်တိုးတက်အောင်ကြိုးစားနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်လို့လည်း UNDP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်ခံဝင်နဲ့လွတ်လာတဲ့ထိုင်းဝင်ကြီးချုပ်ဟောင်း Thaksin Shinawatraစာတီမျိုးကမတော်ခင်ဖျားသွားခဲ့ပြီးလူကြတဲ့ပြန်ပေါ်လာခဲ့ပါတယ်။ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ဟာဒီနေ့မနက်ပိုင်းကဘန်ကောက်မြို့မှာရှိတဲ့ဖျားတစ်ခုကိုသွားခဲ့တာကြောင့်လူများရှိမှရှာရှာပါပါအခုလိုပြန်တွေ့ခဲ့ရတာပါ။သူ့စာတီဖြစ်တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကမထွက်ခင်ဘန်ကောက်မြို့ရဲ့အထင်ကရ Grand Palace နန်းတော်ကြီးနာကစီတီပီလာဖျားကိုမနက်စောစောအာရုံမတက်ခင်သတင်းမီဒီယာတွေကတော့အသိမပေးပဲသမီးငယ်အငယ်ဆုံးနဲ့အတူသွားခဲ့တာပါ။2006ခုနှစ်တုန်းကရာထူးကနေဖယ်ရှားခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာအချင်းပြက်ချာစားမှုနဲ့ပြစ်ဒဏ်ချမှတ်ခံရတာကိုရှောင်ရှားပြီးပြည်ပမှာနှစ်တော်ကြာနေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကမှထိုင်းနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်။ရာထူးကနေဖယ်ရှားခံရပြီးတဲ့နောက်သူ့ဘော်ဆွဆွဲချက်တွေကမမှန်ဘူးလို့တက်ဆင်ကတော့ညှင်းထားပါတယ်။တိုင်းပြည်ကိုပြန်ဝင်လာခြင်းကသူ့ကိုထောင်ထဲချက်ချင်းပို့ခဲ့ပေမဲ့အဲ့ဒီလိုပို့ပြီးနိုင်ပိုင်းအတွင်းမှာပဲနေထိုင်မကောင်းတာကြောင့်ဆေးရုံကိုရှေ့ပြောင်းခွင့်ပေးခဲ့ပါတယ်။သိမ့်မချခင်မှာပဲသူ့ဘော်ချမှတ်ထားတဲ့ထောင်တန်းရှင်းနှစ်ကိုလည်းတစ်နှစ်အထိရှော့ချပေးခဲ့ပါတယ်ခင်ဗျာ
တရုတ်ကုမ္ပဏီပိုင်းဒီ TikTok လူမှုကွန်ရက်ကိုအမေရိကန်ပြည်ထောင်စုတစ်ခုလုံးမှတားမြစ်နိုင်ရေးဥပဒေကြမ်းကိုအောက်လွှတ်တော်ကဒီပုတ်ထူးနေတုန်းကအတည်ပြုခဲ့ပြီးတဲ့နောက်မှာအမေရိကန်အနေနဲ့ဒီစီးပွားရေးကိုမြတ်မြတ်တတ်တတ်ပြိုင်ဆိုင်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ် TikTok app ဟာမြို့သားလုံခြုံရေးအတွက်ကိုစိုးရိမ်စရာဖြစ်တယ်လို့ဆိုပြီးတော့အောက်လွတ်တော်မှာထောက်ခံမဲ352မဲကန့်ကွက်မဲ65မဲနဲ့ပုံထုနေတော့ကအတီးပြုတ်နိုင်ခဲ့တာပါဒီပေါ်မှာတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့အခုလို့တုံ့ပြန်ခဲ့ပါတယ
်美方应切实尊重市场经济和公平竞争原则
ဈေးကွက်စီးပွားရေးနဲ့မျှတတဲ့စီးပွားရေးပြိုင်ဆိုင်မှုစည်းမျဉ်းဥပဒေတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားသင့်ပါတယ်တခြားနိုင်ငံကကုမ္ပဏီတွေကိုအထိပ္ပယ်မဲ့ဖိနှိပ်နေတာကိုရပ်ပါလို့ပြောကြားသွားတာပါတခြားနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအမေရိကန်မှာလည်ပတ်နိုင်အောင်လွတ်လပ်မျှတပြီးခွဲခြားမှုမရှိတဲ့စီးပွားရေးဝင်ကျင်တွေဖန်တီးပေးတဲ့လို့တရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရဟီယဒွန်ကပြောကြားသွားတာပါအမျိုးသားလုံခြုံရေးကိုအကြောင်းပြပြီးတော့တခြားနိုင်ငံကစီးပွားရေးပိုတာနေတဲ့ကုမ္ပဏီကိုဖိနှိပ်ဖို့ကြိုးစားတာဟာလုံးဝမျှတတဲ့လုပ်ရမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဌာနကလည်းဒီကနေ့ပြောကြားပါတယ်။တရုတ်နည်းပညာကုမ္ပဏီ Biden's ပိုင်ဆိုင်တဲ့ဒီ TikTok app ကို American ပြည်ထောင်စုမှအသုံးပြုနေသူသန်း150ထက်မနည်းရှိပါတယ်။တရုတ်နိုင်ငံလုံခြုံရေးဥပဒေတွေအရ Biden's ကုမ္ပဏီအနေနဲ့ American မှာ TikTok အသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရတောင်းဆိုလာရင်ပေးရမှာဖြစ်တယ်ဆိုတဲ့အချက်တွေကိုအမေရိကန်လွှတ်တော်အမတ်တွေထောက်ပြပြီးတော့တနိုင်ငံလုံးမှာတားမြစ်ဖို့ကြိုးစားတာဖြစ်ပါတယ်။ဒီဥပဒေချမ်းကိုအထက်လွှတ်တော်ကတော့အတိမပြုရသေးပါဘူး။ဒီကိစ္စကိုအသေးချာသုံးသပ်အောင်မယ်လို့အထက်လွှတ်တော်ခေါင်းဆောင်တွေကပြောပါတယ်။ TikTok ကုမ္ပဏီကတော့ဘယ်တော့မှဒီအမေရိကန်က TikTok သုံးသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရကိုမပေးခဲ့ဘူးတလို့တောင်းလာရင်လည်းပေးမှာမဟုတ်ဘူးလို့ပြောကြားထားပါတယ်။ TikTok ကဒီသူ့ရဲ့အချက်လက်တွေတရုတ်အစိုးရကိုမျှဝေတယ်ဆိုတဲ့အထောက်အထားမျိုးလည်းအမေရိကန်အစိုးရဘက်ကအခုချိန်ထိထုတ်ဖော်ပြောကြားတာတော့မရှိသေးပါဘူး။စီးပွားရေးလုပ်ငန်းတွေအတွက် TikTok ကိုအောက်ကိုနေကြသူတွေကလည်းဥပဒေထုတ်ပြန်ပြီးပိတ်ပင်မဲ့အစီအစဉ်ကိုကန့်ကွက်နေကြပါတယ်ရှင်
။သီးနှံဇင်းတို့အာမခံချက်ရာရေးဥပဒေပြဋ္ဌာန်းပေးဖို့အိန္ဒိယလယ်သမားထောင်ပေါင်းများစွာ New Delhi မှာဆန္ဒပြနေကြပါတယ်။အိန္ဒိယနိုင်ငံကဒီတောင်သူလယ်သမားတွေဟာသူတို့စိုက်ပျိုးရောင်းချတဲ့သီးနှံဇင်းတွေအမျက်စွန်းကြစေရေးအာမခံတဲ့ဥပဒေတရားပြဋ္ဌာန်းပေးဖို့တောင်းဆိုဖို့မြို့တော် New Delhi မှာဒီနေ့မတ်လ14ရက်နေ့ကစုဝေးဆန္ဒပြခဲ့ကြတာပါလက်ထွန်ဆက်မျိုးစုံနဲ့လာခဲ့ကြတဲ့လယ်သမားတွေကမြို့ထဲဝင်လို့မရအောင်အပိတ်ခံရပြီးတဲ့နောက်မှာထွန်ဆက်တွေမသုံးတော့ပဲဘတ်စကားနဲ့ရထားပါဝင်နီလန်းမျိုးစုံနဲ့စုဝေးဝင်ခဲ့တာပါခင်ဗျာဖီယိုအမေရိကန်တန်ရဲ့မတ်လ14ရက်ကျသားရင်းညအထူးကြဆုံးသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကချင်ပြည်နယ်မှာစစ်ကောင်စီနဲ့ KIA တိုက်ပွဲဆက်ပြင်းနေပြီးအရေးပါတဲ့စခန်းတစ်ခုကိုသိမ်းလိုက်တာပါကချင်ပြည်နယ်မြကျနားပမော်လမ်းကမုံမောက်မြို့နယ်ရှိစစ်ကောင်စီရဲ့ဓာဆိုင်တပ်စခန်းကိုဒီနေ့မနက်ပိုင်းမှာ KIA ကသိမ်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲ KIA ဌာနချုပ်အနီဝင်းကျင်ပါဝင်ကချင်ပြည်နယ်ကဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီစီးရဲတင်မာမှုနောက်ဆုံးအခြေအနေပေးပို့လာတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်မြကျနားပမော်ကာလန်တလျှောက်သတင်းတပတ်ကြာလောက်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်စခန်းအများအပြားကိုသိမ်းယူနိုင်ခဲ့ကြောင်းကြေညာထားတဲ့ကချင်လူမျိုးရေးတပ် KIA ကဒီကနေ့မှာပဲဓာဆိုင်တပ်စခန်းကိုသိမ်းယူလိုက်တယ်လို့ပြောပါတယ
်ဘုံပေါင်းဒါဆိုင်ကခလာရမြန်မာပုံစံကတော့လက်တုံးကုန်စခန်းကိုဒီနေ့ကုနာရီဝန်ကျင်တော့မှာပြတယ်သိမ့်ပိုက်လို့ရပါပြီခင်ဗျအဲရေးပါတဲ့ခါတော့ဖြစ်ပါတယ်ဘမောကလူချုံရေးယူထားတဲ့စခန်းဖြစ်ပါတယ်အဲလေကြောင်းတိုက်ခိုက်တာရှိပါတယ်ဘာလဲစစ်ကူတွေလည်းလာတယ်အဲတုံးလေးရက်လောက်ရှိပါတယ်အဲတိုက်တာ
KIA ကဒါဆိုင်အခြေစိုက်စစ်ကောင်စီတပ်စခန်းကိုသိမ်းယူလိုက်ပြီးနောက်စစ်ကောင်စီကလေကြောင်းအပါအဝင်အပြင်းအထန်တိုက်ခိုက်တာတွေရှိတယ်လို့လည်းဒေသခံတယောက်ကပြောပါတယ်
။ဒီမနက်ကတော့ခိုင်းတော့ပိန်သွားပြီ။ဒါခိုင်းဆိုတာကဒီပမော်ကလည်းဒီတက်လာလို့ရှိရင်ဟိုးနောက်လိုက်အချက်ကလည်းအေးအေးတပားမရောက်ခင်ကတည်းကဒီခိုးလမ်းဆုံးမရောက်ခင်ဒီဘက်ကခိုး။အဲ့ဒါဒီမနက်ပိန်သွားပြီဒါကြောင့်မို့ခဏလေးကြာနေပြန်ပုံပြလာချင်တာမမြင်တော့။အာဒီမခေါက်တော့မကြည့်တော့ဘူး။
တချိန်ထဲမှာပဲ KIA ဌာနချုပ်ရှိလိုင်းစာအနီးကဘွန်ရဲဘွန်စကန်မှာလဲတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်း KIA ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးကပြောပါတယ်
။ဘုံမေတုံစကန်မှာတော့တိုက်ပွဲကတော့ဆက်ဖြစ်နေပါတယ်။အဲမနစ်ပိုင်းတစ်ကြော့ဒီမှာအနည်းလေဗမနေနားပြမှာခုလက်ကျဖြစ်နေပါတယ်။ကျွန်တော်တို့ဘက်ကလည်းလက်နဲ့ချင်းနဲ့ပြစ်တာတုံးနဲ့ပြစ်တာတွေပေါ့နော်။အဲစကားလည်းဒိုက်ပါပဲလေချောင်းနဲ့ပြစ်တာရှိတယ်။အဲတဘောရစ်ဖြစ်နေပါလေ
။ဖားကံမြို့နယ်ဆိုင်းတောင်မှာတော့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေက စစ်ကောင်စီတပ်စခန်းနဲ့ရဲစခန်းကိုပိတ်ဆို့တိုက်ခိုက်တာတွေရှိသလိုကာမိုင်းဘက်မှလည်းစစ်ရေးတင်းမာတာတွေရှိကြောင်းဒါပေမဲ့အသေးစိတ်အခြေအနေမသိရသေးကြောင်းပြောပါတယ်ကာမိုင်းဒေသခံတဦးကကာမိုင်းမြို့တွင်းကိုဒီကနေ့မနေ့ပိုင်းက KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအရတားတချို့ထိခိုက်တာတွေရှိကြောင်းပြောပါတယ
်ကာမိုင်းရှင်တွေကဒီလိုလေဒီပြမဲ့ကြေးကိုဖွဲ့ပြီးဝင်လာလို့ဒီလိုဖက်ကပြည်လက်ကလေးပြောတာပဲစစ်တပ်ကပြတာ AGD မြောက်ချိသွားတာစစ်တပ်ကပြတော့တည်ထောင်ထုတ်တယ်လေစစ်တပ်ကဒီဝါလီတော့အလူကျစ်ပြနောက်မှာဖြစ်တာဒီပြဖက်ကတော့အကြီးကျယ်ဝင်ကြည့်တာတော့ကြားရဦးဒီတပ်မတော်ဖက်ကနောက်ကြည့်တာတော့တော်တော်များတယ်ဒီပြမဲ့ကြေးကိုဆိုတော့သူကပူပေါင်းတဲ့ဖွဲ့တွေဒီကာမိုင်းမြို့တဝိုက်မှာသူတို့ဝိုင်းလာတယ်လို့ဒီရင်းကြားရတယ
်အရသားတချို့ထိခိုက်တာတွေရှိကြောင်းပြောပါတယ်တန်ရာရသူအရသားနှစ်ဦးကိုတော့မြေကြီးနာဆေးရုံကိုပို့ဆောင်ထားကြောင်းပြောပါတယ်။ကချင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေထိခိုက်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ကာမိုင်းမြို့တွင်တိုက်ပွဲဟာမနေ့9နာရီလောက်မှဖြစ်ပြီးတနင်္လာနေ့ပါကြာမြင့်ပါတယ်။ဒီပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာမြို့ကန်တွေဟာမြေကြီးနာနဲ့မိုးကောင်းဘက်ကိုတိမ်းရှောင်တာတွေရှိသလိုစစ်ကောင်စီတပ်ကတော့တိန့်ရှောင်တာတွေကိုတားမြစ်တာတွေရှိကြောင်းတခြားဒေသခံတွေကပြောပါတယ်အရသာသေဆုံးမှုရှိကြောင်းလူတချို့ကပြောပေမဲ့တီးခြားအတည်ပြုချက်တော့မရပါဘူးပြီးခဲ့တဲ့ပုတ်ထူးနေ့ကဖားကံမြို့နယ်နတ်မော်အနီးကတန်3000တပ်စခန်းကိုလည်းစစ်ကောင်စီကဆုံးခွာပြီးတဲ့နောက် KIA ကထိန်းချုပ်လိုက်ပါတယ်ခင်ဗျာ
ကချင်ပြည်နယ်မှာစစ်ကောင်စီနဲ့ KIA တိုက်ပွဲဆက်ပြင်းထန်နေပြီးအရေးပါတဲ့စခန်းတစ်ခုသိမ်းခဲ့တာကိုကိုခမောင်းစုံမင်းပြောပြခဲ့တာပါအခုတော့ရှမ်းပြည်တောင်ပိုင်းမှာလည်းစစ်ကောင်စီနဲ့တိုင်းသားဖွဲ့တွေကြားတိုက်ပွဲဆက်ပြင်းထန်နေတာပါရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီနဲ့ဒီရဲပိုင်းတိုက်ပွဲတွေပြင်းထန်နေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တာဝန်ရှိသူတွေဒေသခံတွေကပြောနေပါတယ်စီရေးပဋိပက္ခတွေကြားနေအိမ်များပြမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေလည်းဘေးလွတ်ရာရှောင်တိတ်နေရပါတယ်ဒီအချိန်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးမခင်ဖြူထေပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်တောင်ပိုင်းစီဆိုင်ဟိုပုံပင်လောင်းနဲ့အနီးဝန်းကျင်မှာစစ်ကောင်စီနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေတာပါဒီနေ့နောက်ဆုံးအချိန်တွေကိုမသိရပါပေမဲ့မနေ့ကတော့အပြင်းထန်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပို့အမျိုးသားလူမျိုးရေးတက်မတော် PNLA ပြောရေးဆိုခွင့်ရှိသူခွန်ရင်းရန်က VOA ကိုပြောပါတယ
်တိုက်ပွဲအချိန်တွေကတော့နေ့တိုင်းတိုက်ပွဲဖြစ်ပွားနေပါတယ်ဒီကလည်းဖြစ်တယ်ပေါ့လေအဒီစီဆိုင်မျိုးနဲ့ဆက်မှလည်းစီဆိုင်မျိုးရဲ့မြောင်ပြတ်မှာပေါ့နော်ဒီနေ့အကုန်လုံးဖြစ်ပါတယ်ဟိုဘုံဖက်မှာလည်းဟိုမနေ့ကတော့အပြန်လန်ပြီးခတ်မှုတော့မရှိဘူးပေါ့နော်ဒါပေမဲ့စီကောင်စီကလည်းနေကြီးတွေနဲ့ပြီးခတ်နေတာတော့ရှိပါတယ်အချက်40ကျော်50လောက်တော့ရှိတာပေါ့နော
်စီကောင်စီတပ်ဖွဲ့တွေကနေမြေထင်းချုံနိုင်ဖို့အပြင်းအထန်ကြိုးပမ်းနေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာလို့လည်းသူကပြောပါတယ
်စီကောင်စီကတော့တာလူင်အားတွေတုံးပြီးတော့မြို့အထက်ကိုပြန်ဝင်ဖို့ကြိုးစားနေတာပေါ့နော်ပြီးတော့တင်းကားတွေတစ်ချက်ကကားတွေလည်းတုံးနေတာပေါ့လေအဒီလက်နေကြီးတွေလည်းပြစ်နေတော့မြို့အထက်မှာတော့ပျက်စီးမှုတော်တော်များများများပြားနေပါတယ်ထိခိုက်ကြဆုံးမှုအရှင်းနေတေးစိတ်ကတော့မတိရှိရသေးပါဘူး
စီဆိုင်မျိုးကံတူကလည်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့အကြောင်းကိုဘေးလွရာမှာတင်းရှောင်ရင်သူတွေ့မြင်ခဲ့ရတဲ့အရာတွေကိုအခုလိုပြောပြပါရစေ
။မျိုးကလည်းမနေ့အထိပေါ့နော်မနေ့ထက်တိုက်ပွဲပြင်းထန်လို့ဆိုမျိုးကလည်းကြာကြာကုန်တော့ကုန်တော့တော့ဖြစ်နေပြီပေါ့နော်မနော်။အော်မျိုးကတော့တနေ့ကုန်ပဲဒီမနေ့မနေ့6နာရီကျော်ခဲ့တာပေါ့နော်ညဒီ9နာရီကျော်ထိပေါ့နော်လည်းကြီးကြတော့ကြားနေရတော့ပဲလို့တော့ပြောတယ်မှ။ဟိုမျိုးလည်းမီးမီးခိုးရတဲ့အရာထားနေပေါ့နော
်။စီဆိုင်မျိုးနယ်ဟိုပုံးမျိုးနယ်မှာတော့ဇန်နဝါရီလကုန်ပိုင်းကတည်းကတိုက်ပွဲတွေဖြစ်နေတာပါစီဆိုင်မြို့မှာစစ်ကောင်စီ PNA ပို့အုပ်ပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေနဲ့ပို့အုပ်မျိုးသားလွတ်မြောက်ရေးတပ် PNLA တပ်တွေအကြားတိုက်ပွဲကြောင့်စီဆိုင်မြို့နယ်ကဒေသခံ1000လောက်ဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့လည်းဒေသခံအကူအညီပေးနေသူတွေကပြောပါတယ်စီရင်တင်းမာနေတဲ့ဟိုပုံးမြို့နယ်မင်းနယ်တောင်ဒေသမှာအင်ဂျီတရာရှိတဲ့နတ်ဟူးကျေးရွာမှာလည်းမိလောင်ပျက်စီးတာတွေရှိခဲ့ပြီးတော့တိုက်ပွဲဖြစ်ပွားတာမရှိတဲ့နေရာကမိလောင်မှုဟာစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချက်လို့လည်း PNLA အဖွဲ့ကဆွဆွဲပြောဆိုပါရယ်ပင်လောင်မြို့နယ်မှာလည်းစစ်ကောင်စီနဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာပါဒေသရင်းတိုက်ပွဲတွေဖြစ်နေတာကသတင်းတစ်ပတ်ကျော်လောက်ရှိနေပြီဖြစ်တယ်လို့ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF ရဲ့ဗိုလ်ပြန်ကြားရေးတာဝန်ရှိသူတအိုင်ဆုကပြောပါရယ
်တပ်ဖွဲ့ဖြစ်တာတော့ဒါရတတပတ်တစ်ခုတော့ကျော်လာပြီပေါ့နော်အဓိကတော့ဒီဖက်ခုံရဲ့ပင်လောင်ကြာမှရှိတဲ့ဒီနာဝတောင်ဆိုတာရှိတယ်ပေါ့နော်ဒီနာဝတောင်နားလေးမှာဟိုတိုက်ပွဲဖြစ်ပွားခဲ့တာပေါ့နော်ဆိုတော့ဒီဒေါ်လာတပ်ဖွဲ့တွေကတော့စစ်ကောင်စီကိုဒါဒီဆောင်ပြောင်းကြေးရွာနားလောက်ထိကိုဒါကိုတွန်းထုတ်ပြီးတော့တိုက်ခိုက်နိုင်တဲ့အနေအထားမျိုးဖြစ်သွားပြီပေါ့နော်ဟုတ်
ရှမ်းပြည်တောင်ပိုင်းတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီဝါရေးရာဝန်ကြီးဦးခွန်သိမ်းမောင်ကိုဆက်သွယ်ဖို့ကြိုးစားပေမဲ့လည်းမရပါဘူး။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့လက်နက်ကင်ပြပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာနေရက်ဆွတ်ခွာရသူပေါင်းက 1.8 တန်းကျော်ရှိနေပြီးစာနာမှုအကူအညီ 18 တန်းခွဲကျော်ရှိနေတယ်လို့လည်းကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဒီလ3ရက်နေ့မှာပဲသတင်းထုတ်ပြန်ထားပါတယ်ရှင
်။ရှမ်းပြည်တောင်ပိုင်းမှာလည်းစစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာမကင်ပြူထွေပြောပြခဲ့တာပါ။အခုတော့ရှမ်းပြည်မြောက်ပိုင်းမှာပါလုံခြုံရေးတင်းကျပ်မှုကြောင့်လာချိုမြို့ကန်တွေအခက်ကြုံနေရတာပါရှမ်းပြည်နယ်မြောက်ပိုင်းလာချိုမြို့မှာမကြတဲ့ခင်ရက်တွေကဆက်လို့လုံခြုံရေးတင်းကျပ်ထားပြီးအသွားလာကန့်သတ်မှုတွေကြောင့်ဒေသခံတွေအခက်ကြုံနေရတယ်လို့မြို့ကန်တွေကပြောနေပါတယ်လုံခြုံရေးအာဏာပိုင်တွေလှည့်လည်စစ်ဆေးမှုတွေရှိနေပြီးကန့်သတ်ချိန်မှာတွေ့ရှိသူတွေကိုစစ်ဆေးတာရိုက်နှက်တာမျိုးတွေရှိတယ်လို့လည်းပြောပါတယ်ဒီအချိန်ကြီးရန်ကုန်ကသတင်းပေးပို့လာတာကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
စေအောင်ချုပ်ရေးကြေညာထားတဲ့လာရှုမျိုးမှာအခုရပိုင်းတဲ့လုံချုပ်ရေးတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါရယ်။ပြီးခဲ့တဲ့နှစ်နဗ္ဗဘာလ15ရက်နေ့ကတည်းကစေအောင်ချုပ်ရေးအမိန့်ထုတ်ပြန်ထားပြီးမဲ့ဒီရပိုင်းမှာရပ်ကွက်တွေတဲ့ကားနဲ့လိုက်လံပြီးတော့ထပ်မံတတိပေးတာတွေရှိတယ်လို့လာရှုမျိုးကတူကဗီဒီယိုမြန်မာပိုင်းကိုပြောပါရယ်
။ဒီကျေ3-4ရက်ကပေါ့နော်။ကားနဲ့လည်းယူလှည့်ပြီးတော့မှမနေ့6-6ပေါ့သူတို့ဒီစေအောင်ချုပ်ရေးတက်ဆန်းရတဲ့ဥစ္စာပါရုပ်ပင်ကြတာမရှိဘူးပေါ့အဲ့ချင်းကိုအပြင်ဆက်ကြဖို့ပေါ့ညနေပဲဆိုလို့ရှိရင်တော့မဆက်ကြတော့ဘူးဒါနဲ့မနေ့ပိုင်းဖတ်စောစောလေးဆိုရင်တော့ဥမာ6နိုင်မထိုးခင်လေးဦးတော့ဟိုစောက်ဝင်နေရပေါ့နော်ဈေးလေးတွေဆက်ကြတော့ပေါ့အဲ့ချင်းကြတော့လည်းဟိုလုံချိုကြီးပညာရောမရှိတော့ဘူးလေဆိုတော့ညနေကြော့သွားလို့ဆိုတော့အဲ့ချင်းကြီးကြတော့စောက်ဝင်နေဈေးလေးလေးတွေဟိုထွက်ထွက်တော့ထွက်ကြတာပေါ့ပေါ်ပြီးတော့မထွက်ရဲပါဘူးဥမာ10မိနစ်15မိနစ်လိုလေးပေါ့ဒါမျိုးလေးပေါ့
စေအောင်ချုပ်ရဲ့အမိန့်ထဲမှာညနေ6နာရီကနေမနက်6နာရီအတွဲလမ်းပေါ်သွားလာတာကန့်သတ်ထားပါတယ်။စစ်ကောင်စီအဖွဲ့တွေကားနဲ့လှည့်လည်ချိန်မှာတွေ့ရှိခဲ့ရင်ခေါ်ယူစစ်ဆေးပြီးတော့ရိုက်လှည့်ခံရသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါတယ်
။6နာရီကျော်ပြီးဒီမှာ9နာရီ10နာရီတို့ရက်ွက်ကြည့်ပြီးစစ်တွေပါလေအဲ့လိုဆိုင်ကယ်နဲ့လှည့်လာရှိရတယ်။တွေ့လို့ရှိရင်တို့ခေါ်စစ်တာတို့လိုက်တာနှက်တာတွေရှိတယ်။ဒီလေဟိုတလောတော်မှာကြက်ခံရတဲ့ကြားရပဲ။ပေါ်ဆက်တယ်လိုင်းနဲ့ခံရတယ်အဲ့လိုမျိုးရှိရလေသူကရက်ွက်ရုံနေမှာသူကတက်ကလာအဆောင်ရှယ်လေချထားပြန်လေရက်ွက်ဒီဒီစင်းနဲ့စက်တက်နဲ့လာဆောင်တွဲဆောင်လာပေါ့
ကတ်သက်ချက်အတွေ့အပြေထွက်သူတွေတဲ့တလန့်နဲ့ပြစ်ခတ်ခံရတာတွေရှိတယ်ဆိုတော့အတိမပြုတ်နိုင်တဲ့တဲ့တွေလည်းထွက်ပေါ်နေပါတယ်တက္ကသိုလ်ဝင်စာပေပွဲဖြေဆိုနေတဲ့အထက်တန်းကျောင်းတွေမှာစစ်ကောင်စီကဒေသခံလက်နက်ကိုင်အဖွဲ့တွေကိုလုံခြုံရေးတာဝန်ယူခိုင်းတာရှိတယ်လို့လည်းလာရှုပြုတ်ခန့်ကပြောပါတယ
်လက်နက်ကိုင်အရှင်များဒီဟောပါပဲရက်ကွက်ဒီဒီစစ်တွေရှိနေနောက်တော့ဒီဌာနေဒီဒီစစ်တွေရှိနေတို့ဒီဥမာဟိုရက်ကဆိုရင်ဟုတ်ပါတော့ဒီဆံမွေးဖြည်ရဲ့အဲမနေ့ဆိုလို့ရှိရင်တို့အဲကျောင်းမှာခါချောင်းနဲ့ခါတစ်ပေါ့အဲ့ဒါအကျောင်းနေမှာဆိုလို့ရှိရင်ဒီလိုစစ်တွေချထားပြရတယ်အဲမျိုးပဲရှိတာပါဟိုမျိုးတိုင်းနာလည်းနဲ့ကင်မာညာတော့မြို့ထဲဝင်တာမရှိတော့
စစ်ကောင်စီကအရှိမြောက်တိုင်းစစ်ဌာနချုပ်နေပြီဖြစ်တဲ့ကုတ်ခိုင်ကောလုံးနန်ခမ်းမူဆယ်နဲ့တိန်းတီမြို့တွေကိုလာရှိုမျိုးနဲ့အတူပြီးခဲ့တဲ့နှစ်2023ခုနှစ်နဗ္ဗဘာလကတည်းကစေအောင်ချုပ်ရေးကြေညာခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာလုံခြုံရေးတင်းကျပ်လာရှိုမျိုးကန်အခက်ကြုံရတာအလိမ်မှာပြောပြခဲ့တာပါ။အခုတော့သဘောထားကွဲလည်လာတဲ့ American သမ္မတနဲ့ Israel ဝန်ကြီးချုပ်တို့အကြောင်းပါ။ Hamas စစ်သွေးကြော်တွေကိုနှိမ်နင်းတဲ့ Israel စစ်စင်ရေးကို American သမ္မတ Joe Biden ထောက်ခံနေတဲ့တစ်ချိန်တည်းမှာ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ခက်ခွက်ခွာနေလာတာကိုတွေ့ရပါတယ်။ဂါဇာပဋိပက္ခရေးအစ္စရေးပေါ်ဩဇာလွှမ်းမိုးမှုရှိအောင်စစ်ရေးအကူအညီတွေကိုအမေရိကန်ဘက်ကကန့်သတ်နိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေရှိနေပြီးအမေရိကန်နဲ့အစ္စရေးကောက်သားနှုတ်ကြသဘောထားကွဲလည်ချက်တွေလည်းကြီးထွားလာနေပါတယ်။ VOA အင်ပြီးတော့သတင်းတောက်ပက်စီဝီဒါကူဆာရာသတင်းပေးပို့ထားတာကိုကိုသိန်းထိုက်ဦးပြောပြပေးပါအောင်ခင်ဗျာ
။ဂါဇာဒေသအစ္စရေးထိုးစစ်ကြောင်းရပ်သားတွေထိခိုက်ဒေဆုံးနေရတာကိုနိုင်ငံတကာကအဓိကဖြစ်တဲ့ချုပ်ချနေပါတယ်။ EU နိုင်ငံကြီးမူဝါဒဆိုင်ရာကြီးကဲကိုရိုင်းအခုလိုဝေဖန်ပါတယ
် the natural way of providing support
ပုံမှန်အကူအညီပေးတဲ့လမ်းကြောင်းတွေအားလုံးကိုပိတ်ထားပါတယ်။သွားလို့မရပါဘူး။အငတ်ပေးဆိုင်အောင်လုပ်တာကိုစစ်လက်နဲ့တခုလိုအသုံးချနေပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဆက်ပြီးအာခံနေသေးပါပဲ
။ None of these pressures will stop
လို့ပြောပြတာမျိုးကမှကျွန်တော်တို့ဟန်တားလို့မရပါဘူး။
အစ္စရေးရဲ့အနာဂတ်ရည်ရည်အပေါ်မှာအကြီးအကျယ်ချိန်ချောက်နေပါတယ်
။ဒါပေမဲ့လည်းဂါဇာမှာရသားပြည်သူတွေထိခိုက်မှုပိုတိုးလာပြီးငတ်မွတ်တဲ့ဘေးရင်ဆိုင်နေရချိန်မှာအစ္စရေးကိုခိုင်မာထောက်ခံတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်စိတ်မရှိတော့ဘူးဆိုတာပြနေပါလေ။စနေနေ့က MSNBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောပါလေ။
Israel ရဲ့ကာကွယ်ရေးကတိတ်ကိုအရေးကြီးပါတယ်။ဒါကြောင့်အယုန်တုံးလေကြောင်းကာကွယ်ရေးလက်နက်တွေလက်နက်မရအောင်အကူအညီပေးနေတာတွေအားလုံးကိုဘလို့အခြေအနေမှာဖျက်တောက်မယ်ဆိုတဲ့နောက်ဆုံးစီတတ်မှတ်ချက်မျိုးမထားပါဘူး။ဒါပေမဲ့စစ်ပွဲကြားမှာနောက်ထပ်ပါလက်စတိုင်းပြည်သူ 3,000 ထပ်ပြီးတရားရာမျိုးတော့ဖြစ်လို့မရပါဘူး။တခြားနည်းနဲ့ဖြေရှင်းရပါလိမ့်မယ်။ဒီလိုအခြေအနေမျိုးဖြစ်လို့မရပါဘူ
း။ Israel ဝန်ကြီးချုပ်နတညာဦးနဲ့ပတ်သက်လို့အားမလို့အားမရစိတ်မသက်မသာဖြစ်နေတာကိုသမ္မတဂျိုးဘိုက်ဒန်ပို့ပြီးတော့ထုတ်ဖော်ပြောဆိုလာပါတယ်။ဂါဇာဒေသအသေးအတန်လိုအပ်နေတဲ့လူသားချင်းစာနာမှုကူညီတွေပေးဖို့နေရာတွေကိုနှောင့်နှေးအောင်လုပ်နေတဲ့အစ္စရေးရဲ့ဘူဝါဒအပေါ်မှာသမ္မတဘိုက်ဒန်ကဝေဖန်ပြောဆိုလာတာပါ။ပါလက်စတိုင်းပြည်သူတွေအတွက်ကူညီတွေလေကြောင်းကနေချပေးတာမှာတခြားနိုင်ငံတွေနဲ့အတူအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်နေပါတယ်။တချိန်တည်းမှာအမေရိကန်တပ်ဖွဲ့တွေမြေထဲပင်လယ်ကိုဆီလွတ်ပြီးဂါဇာကမ်းမြောင်ကိုယာယီဝင်နိုင်မဲ့လမ်းကြောင်းကတဆင့်စိုက်ပရက်စ်ဘက်ကနေပင်လယ်ကိုဖြတ်ကူညီတွေပေးဖို့နိုင်ရေးပြင်ဆင်လာပါလေ။ဒီလိုလုပ်နေပေမဲ့လည်းအစ္စရေးအတွက်စီးရေးကူညီတွေကိုတော့အမေရိကန်ပြည်ထောင်စုကပေးနေစေဖြစ်ပါလေ။ဒါပေမဲ့လည်းအစ္စရေးဝန်ကြီးချုပ်နတညာဟုအနေနဲ့အမေရိကန်ဘက်ကကြံပေးတာကိုလက်မခံဘဲပါလက်စတိုင်းပြည်သူတသန်းကျော်ခိုလုံနေတဲ့ဂါဇာဒေသရာဖာမြို့ကိုအစ္စရေးတပ်တွေဝင်ထိုးစစ်ဆင်မဲ့ဆိုရင်အမေရိကန်ဘက်ကပေးနေတဲ့စီးရေးကူညီတွေဆိုင်ငံ့မလားမေခိုထုတ်မှုတွေရှိလာပါလေအမေရိကန်အင်ပြူရောမြို့သားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကတော့ခုလိုဖြေပါလေ
You're working through it and I'm not going to stand at this podium and entertain hypothetical
ကျွန်တော်တို့အစ္စရေးနဲ့ဒီကိစ္စဆွေးနွေးပြောဆိုနေပါတယ်ဒါကိုဆက်ပြီးလုပ်နေပါတယ်ဘလို့ဆိုရင်ဖြစ်နိုင်မယ်မဖြစ်နိုင်ဘူးဆိုတော့စိတ်ကူးရင်ကြိုတင်ခံမနာမျိုးကျွန်တော်မလုပ်နိုင်ပါဘူး
အမေရိကန်ပြည်ထောင်စုမှနိုဝင်ဘာသမ္မတရွေးကောက်ပွဲကျင်းပတော့မှာဖြစ်တဲ့အတွက်အစ္စရေးကိုထောက်ခံသူတွေရဲ့မဲတွေဆုံရှုံသွားမှမျိုးကိုတော့သမ္မတဘိုင်ဒန်ရှောင်ရှားခြင်းမုံရပါလေ။အစ္စရေးနဲ့သူ့အကြားသဘောထားကွဲလွဲတာမျိုးအကြီးအကျယ်ဖြစ်ခြင်းမုံမရပါဘူး။ဒါပေမဲ့လည်းအစ္စရေးကိုထောက်ခံလို့ဒီမိုကရက်ပါတီတွေကတိုးတက်တဲ့အမြင်ရှိသူတွေလူငယ်မဲဆန္ဒရှင်တွေမွတ်စလင်နဲ့အာရဗ်အတိုင်းဝိုင်းရဲ့ထောက်ခံမဲတွေဆုံရှုံလက်လွတ်ရမှာကိုလည်းဖြစ်ချင်မလို့မရပါဘူး။ဒါကြောင့်လည်းအော်တိုဘာ9ရက်ဟာမတ်စ်ဘက်ကအစ္စရေးနယ်တဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးအစ္စရေးဝန်ကြီးချုပ်နတညာဦးကိုသွားရောက်ထောက်ခံအားပေးခဲ့ပေမဲ့အခုတော့ခက်ခင်းခင်းနေပြလာတာတွေ့ရပါလိမ့်။ဂျွန်ဟော့ပကင်းတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကသုံးသပ်သူလော်ရာဘလမန့်ဖီးဒ်ကအခုလိုမြင်ပါတယ်
So he's kind of performing a political amputation of Bibi.
တမျိုးတမရဘိုင်ဒန်လုတ်ပြလာပါတယ်
။အမေရိကန်ပြည်တွင်းနိုင်ငံရေးတောင်းဆိုချက်အရရောနိုင်ငံကြားရေးမူဝါဒရည်မှန်းချက်တွေရပါတမရဘိုင်ဒန်အစ်ဇင်းနဲ့ပတ်သက်ပြီးဆောင်ရွက်လာပုံရပါလေ
။ Separate Netanyahu and his what he considers
တမရဟုနဲ့သူအစိတ်အတော်ဖြစ်နေတဲ့စည်ရေးမူဝါဒအဖြစ်သတ်မှတ်ထားတာတွေကနေတမရဘိုင်ဒန်ကကင်းကင်းရှင်းရှင်းနေပါလိမ့်မယ်။တချိန်တည်းမှာအစ္စရေးကိုထောက်ခံတာကိုလည်းပြောင်းလဲမှာမဟုတ်ပါဘူး။ဒါဟာသူလက်ခံကျင့်သုံးနေတဲ့အဓိကကျင့်ဝတ်တွေကိုဆွတ်လွတ်တာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ဘက်ကယုံကြည်ပုံရပါတယ်
။မကြာသေးခင်ကပဲအစ္စရေးစစ်ဘက်ရေးရာဝန်ကြီးအဖွဲ့ကအဖွဲ့ဝင်ဝန်ကြီးတူဖြစ်တဲ့ပန်နီဂရန့်စ်ကိုဒီမိုကရက်လွှတ်တော်အမတ်တွေနဲ့ဒုသမ္မတကမ်မလာဟဲရစ်အပါအဝင်တခြားအမေရိကန်ထိပ်တန်းခေါင်းဆောင်တွေလက်ခံတွေ့ဆုံခဲ့ပါတယ်။အစ္စရေးနိုင်ငံရေးမှလယ်လတ်ဝါဒီနိုင်ငံရေးခေါင်းဆောင်နောက်မှဝန်ကြီးချုပ်တာဝန်ယူမှာကိုအမေရိကန်အစိုးရဘက်ကထောက်ခံလာနိုင်ခြင်းခြိမ်းလန်းလန်းလာတဲ့လက္ခဏာမျိုးလို့တွေ့မြင်ရပါလေ။ဒါပေမဲ့လည်းဝန်ကြီးချုပ်နတညာဦးနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဘက်ကပြောင်းလဲလာတာကအမေရိကန်ရဲ့ဂါဇာမူဝါဒအပေါ်မှာစိတ်ဆိုးဒေါသထွက်နေကြတဲ့အမေရိကန်ပြည်သူတွေခြိမ်းနက်လောက်အောင်ချွေးသိမ့်နိုင်မှာတော့မလားဆိုတာကတော့မသေချာသေးပါဘူး။စောင့်ကြည့်အောင်မှဖြစ်ကြောင်းပါခင်ဗျာ။
အစ္စရေးထိုးစစ်ကိုထောက်ခံပေမဲ့အမေရိကန်ရွေးကောက်ပွဲနီလာချိန်မှာတော့သဘောထားကွဲလာတဲ့အမေရိကန်သမ္မတနဲ့အစ္စရေးဝန်ကြီးချုပ်တို့အကြောင်းဦးသိန်းထိုက်ဦးပြောပြခဲ့တာပါ။ကြက်တာရင်းညသတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဥအောင်ခရဲမြန်မာရေးသုံးသက်ချက်နောက်ကျမ်းပိုင်နဲ့တိုင်းသတင်းစင်အပတ်စဉ်ခန္ဓာတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုအားပေးကြပါဦးခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်ပြည်ရေးသတင်းနဲ့ပြည်ရေးသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်းကနေမတ်လ14ရက်ကျသာရေးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့နိုင်ဝက်မှာတော့ကျသရေညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတော့တရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စစ်တောင်းမြေဝံစစ်စင်ရေးဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်နှွေဦးတော်လည်ရေးမှာပောက်ဖွာလာတဲ့လက်နက်ကင်တပ်ဖွဲ့တွေကိုKNU ကရင်တပ်ဖွဲ့တွေကဥဆောင်ပြီးစစ်တောင်းမြေပေါ်တလျှောက်စစ်စင်ရေးတုံ့ပြန်နေတာရည်မှန်းချက်အတိုင်းဆောင်ရွက်နိုင်ကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညံဝေအောင်နဲ့တူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
KNLA ကရင်တပ်တော် PDF ပြည်သူ့ကာကွယ်ရေးတပ်နဲ့ BPLA မမလူမျိုးရေးတပ်ဖွဲ့တွေပူးပေါင်းပြီးစစ်တောင်းမြင်ဝမ်းစစ်စင်ရေးကိုတိုးမြင့်နေတာ3လကျော်သွားပါပြီ။ NUG အမျိုးသားညွန်ပေါင်းအစိုးရတောင်ပိုင်းစစ်ဒေသရဲ့ဘူးတွဲစစ်ဌာနချုပ် GOC ရဲ့ညွှန်ကြားမှုအရဖားစီဟိန်းသာနဲ့ဆယ်လမွန်ပူးပေါင်းစစ်စင်ရေးကိုလွန်ခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကစတယ်လို့အမှတ်နဲ့စစ်ဒေသကိုကဲရေးယုံကကြေညာထားပါတယ်။စစ်တောင်းမြေဝန်ဒေသတစ်ခုလုံးမှာစစ်ရေးတုံးပြင်းမှာဖြစ်လို့ပြည်သူလူထုအနေနဲ့ဘေးအန္တရာယ်ကင်းအောင်ကြိုတင်ပြင်ဆင်ကြဖို့လဲပန်ကြားထားပါတယ်။ကြောက်ကြီးမြို့နယ်မုံမြို့ဒေသကစစ်ကောင်စီတပ်ခမာယ963နဲ့599ကို KNLA နဲ့ပူးတွဲမဟာမိတ်တပ်တွေကတပြိုင်နက်တည်းတိုက်ခိုက်တဲ့အတွေ့စက္ကစာစစ်သား100ကျော်သေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ဆိုပါတယ်။ပုံမှုအပောင်းဝင်စက္ကစ21ဦးလက်နက်ချအညံ့ခံပါတယ်လေချောင်းကအကျဉ်းချင်းတိုက်ခိုက်ပေးမယ်စစ်စင်ရေးရည်မှန်းချက်ကိုအကောင်အထည်ဖော်နိုင်တယ်လို့ဆိုပါတယ်ဒီစစ်စင်ရေးဟာစစ်တောင်းမြင့်နဲ့ထိစပ်နေတဲ့နေရာအလုံးအကျုံးဝင်တယ်လို့ဆိုတဲ့အတွက်နေပြည်တော်တိုင်းကဒက္ခိဏသတိနဲ့လေဝဲမျိုးနယ်အထိကျေပြန့်နေပါတယ
်တကယ်တော့ KNL တပ်မဟာသုံးနယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်ကမြို့နယ်တွေကိုလေကြောင်းကနေဘုံကျဲပြီးလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြားပါပြီစစ်ကောင်စီဟာနေပြည်တော်တိုင်းနဲ့ထိစပ်နေတဲ့စစ်တောင်းမြင့်ဝမ်းဒေသကိုပြန်လည်ဆိုးမိုးနိုင်ဖို့ဤမျိုးစုံသုံးနေပေမဲ့ရည်ရွယ်ချက်မအောင်မြင်သေးပါဘူးစစ်တောင်းမြင့်အနောက်ဘက်ခြမ်းက PDF စစ်ကြောင်းကိုဒီဇင်ဘာနှောင်းပိုင်းက NUG ပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်တွားရောက်ခဲ့ပါတယ်စစ်တောင်းစစ်စင်ရေးအောင်မြင်နေတာဟာKNL ကရင်တပ်မတော်ရဲ့ဥဆောင်ကိုကဲမှုနဲ့ PDF တွေရဲ့အမိနာခံမှုတိုက်ခိုက်ရေးပြေဝမှုစတာတွေကြောင့်လို့ဆိုပါတယ်စစ်ကောင်စီချေမှုန်းရင်းနဲ့ Federal နိုင်ငံထူထောင်ရေးဟာမဟာမိတ်အချင်းချင်းဆက်ဆံရေးမှာအဓိကကျတယ်လို့ဆိုပါတယ်ဒါကြောင့်ခေါင်းဆောင်တွေကိုကဲရေးမှုတွေရဲဘော်တွေကြားမှာအချင်းချင်းယုံကြည်မှုတိုးပွားလာဖို့လိုတယ်လို့ဆိုပါတယ
်စစ်တပ်နဲ့အပြည့်ရသဘောတူချက် NCA လှုပ်ထားချိန်မှာKNU နယ်မြေတဲကိုစစ်တပ်ကလမ်းပေါက်တဲ့အတွက်မကြာခဏပြစ်ပတ်ကဖြစ်ပါတယ်လမ်းပေါက်သွားရင်အလွယ်တကူဝင်ထွက်ပြီးစစ်စင်ရေးလုံနိုင်အောင်စစ်တပ်ကစီစဉ်တာပါအခုတော့စစ်တပ်ကဖောက်ထားတဲ့လမ်းတွေကိုသုံးပြီး KNL နဲ့မဟာမိတ်တွေကပူးပေါင်းစစ်စင်နေတဲ့အတွက်စစ်တပ်ဟာသူဖောက်ထားတဲ့လမ်းတွေကိုသူကိုယ်တိုင်ပြန်ပြီးဖျက်ဆီးပြီးနောက်တန်းမှပြန်ဝင့်နေရတယ်လို့ KNU ဗဟိုအမှုဆောင်ဖော်ထုတ်စောတော်နီကပရိလန်၂၄ရက်နေ့ကခစ်တဲ့မီဒီယာနဲ့တွေ့ဆုံစဉ်ပြောဆိုသွားပါတယ်။မုံမြို့နယ်ကြောက်ကြီးမြို့နယ်ရွှေရှင်မြို့နယ်တွေမှာ KNL နဲ့မဟာမိတ်တွေကနေရာအများအပြားထိန်းချုပ်ထားကြပါတယ်
။စာကစားတက်ကိုစူပေါင်းမဟာမိတ်ကထိုးစစ်ဆင်တာဟာစစ်တောင်းမြေဝမ်းစစ်စင်ရေးရဲ့ထူးခြားချက်ဖြစ်ပါတယ်။ တရင်မျိုးသားလူမျိုးရေးတက်မတော် KNL ရဲ့တက်မဟာ235ဟာဗမာပြည်သူလူမျိုးရေးတက် BPL နဲ့ပြည်သူ့ကာကွယ်ရေးတက် PDF 2ရဲ့ပူးပေါင်းဆောင်ရွက်မှုကိုအပြည့်အဝရရှိတာဟာလူဦးတော်လန်ရေးရဲ့ထင်ရှားတဲ့လက္ခဏာဖြစ်ပါတယ်။ဖားစီဟင်းသံနဲ့ဆယ်မွန်ပူးပေါင်းစစ်စင်ရေးမှာစစ်တပ်ရဲ့ထောက်ပို့လမ်းကြောင်းဖြတ်တောက်ရေးကိုအဓိကရည်မှန်းထားပါတယ်။ပဲခူးတိုင်းထန်းတပင်မြို့နယ်ဇရက်ကြီးတိုက်ပွဲဟာစစ်တောင်းမြေကူတရားကိုဖျက်ဆီးတဲ့ပူးပေါင်းစစ်စင်ရေးဖြစ်ပါတယ်။စကားစအင်အား90လောက်သေဆုံးပြီးအများပြားဒဏ်ရာရရှိတယ်လို့သတင်းတွေမှာဖော်ပြပါတယ်။မုံမြို့နဲ့ဖြူမြို့တဝိုက်မှာလဲပူပေါင်းတပ်ဖွဲ့တွေကအလားတူတိုက်ခိုက်နိုင်ခဲ့ပါတယ
်စစ်တောင်းပြင်းဝါစစ်စင်ရေးဟာစစ်တောင်းမြင့်နဲ့ထိစပ်နေတဲ့မွန်ပြည်နယ်ပဲခူးတိုင်းအရှေ့ပိုင်းကရင်ပြည်နယ်မြောက်ပိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့နေပြည်တော်နယ်မြေအထိကျယ်ဝန်းပါတယ်ပြည်မနာမြို့နယ်ဟာရှမ်းပြည်တောင်ပိုင်းဒေသကပင်လောင်းနဲ့ဖေကုံမြို့နယ်တွေနဲ့ထိစပ်နေပါတယ်ရေရာရှိတောင်ငူအုပ်တွင်းထန်းတပင်ဖြူမုံကြောက်တကားကြောက်ကြီးရွှေကျင်ဆရာတွေဟာကရင်ပြည်နယ်နဲ့ဆက်ဆံနေပါတယ်ဒီနေရာတွေကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်နေပါတယ်စစ်တောင်းမြင့်ဝန်းကဆုတ်ခွာသွားတဲ့စက္ကစတပ်တွေဟာနေပြည်တော်တဝိုက်မှာခံစစ်လုပ်ဖို့ပြင်ဆင်နေတာသိလာတယ်လို့ KNU ဗဟိုအမှုဆောင်ဗဒိုစောတော်နီကပြောပါတယ်ဆုတ်ခွာသွားတဲ့စက္ကစတပ်တွေဟာမြေမြုံမိုက်အများအပြားမြုပ်ထားရပါတယ်။ဒါကြောင့်မြို့ကိုအသေးခံပြီးသိမ့်ဖို့မရည်ရွယ်တော့ဘူးလို့ဆိုပါတယ်။စစ်ကောင်စီရဲ့အသေးနှလုံးပြစ်တဲ့နေပြည်တော်ကိုဘယ်လိုတိုက်ရမယ်ဆိုတာကိုသာပူးပေါင်းတပ်ဖွဲ့တွေစဉ်းစားရတော့မယ်လို့ဗဒိုစောတော်နီကမှတ်ချက်ချတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။
နေဦးတော်လည်းတပ်ဖွဲ့တွေကို KNU ကရင်မျိုးသားတပ်ဖွဲ့တွေကဥဆောင်ပြီးစစ်တောင်းမြေဝံစစ်စင်ရေးတုံ့ပြန်နေတာမှာရီမန်းချက်ပေါင်ပြောင်နေတာကိုဥအောင်ခေမြမရေးသုံးသက်ချက်အစီအစဉ်မှာတဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့စစ်မှုထမ်းဥပဒေအောက်လူများစိတ်တန်ရာကုထုံးကိုဆက်ပြောထားပါတယ်အခုလိုစိတ်တန်ရာကုထုံးအတွက်ပြဿနာဖြစ်ရှင်းဤကုထုံးနဲ့အတူစိတ်ဖြစ်မှုတက်သားရေးကုထုံးကိုပါတွဲလို့တင်တယ်လို့ကျမ၏ပညာရှင်တွေကအကြံပြုနေပါတယ်ပြဿနာဖြေရှင်းသည့်ကုထုံးမှာအရင်ဘက်ကပြောခဲ့တဲ့ပြဿနာနဲ့ပန်းတိုင်ကိုနားလည်ပြီးနောက်ပါတွေဆက်လုပ်ဖို့ရှိနေပါလေဒီအကြောင်းဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျမ၏ထုကုဆရာဝန်ကြီးဒေါက်တာတထေးကိုကျွန်တော်ပဲမေးထားတာကိုတဝါကြီးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคทุกคุณเสี่ยวเวินจีดร.ตะเถียเคเหมียจรเราเมียนมาနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးလူများစိုးရိမ်ထိုင်လန့်စိတ်ဒဏ်ရာဖြစ်ရတာအတွက်ကြိုသိဖို့လက္ခဏာတွေနဲ့ကင်တွယ်သင့်ဖို့အဆင့်တစ်ချို့ကိုပြောပြီးမှဒီဖြည့်ရှင်းဖို့ကုထုံးရဲ့အဆင့်3ဖြစ်တဲ့အဖြေရွေးစရာရှာတာကိုဆက်ပြောပြပေးပါလားဆရာကြီ
းအဲ့ solution 1နဲ့3လေးကိုတည်တည်ထားကြရှာလောက်ဟုံးလို့ထိုင်စဉ်းစားပြီးတော့မှအဲ့ဒီမှာ pros and cons ဆိုတာအားသာချက်တွေဒီအနေချက်ဒီကောင်းကျိုးဆိုးကျိုးတွေကိုစဉ်းစားတယ်နဲ့ဥပမာပြလွယ်လွယ်နဲ့ကြည့်လိုက်ရင်တော့တချို့ဆိုရင်တော့ဟာမိစီလေးပြောတယ်ဟာကျွန်တော်တို့ငွေတို့ကင်ဆောင်မယ်ဟုတ်ပြီဖမ်းလာဖမ်းရင်ပေးလိုက်မယ် okay ခဏတော့လွတ်သွားမှာပေါ့နောက်ထပ်၃ဘတ်လောက်နေတော့လမ်းဘေးမှာဆွဲသွားရင်လည်းဘယ်လိုလုပ်မလဲဆိုတော့ထပ်ပေးလိုက်မယ်အဲ့ထပ်ပေးလိုက်ပြီးတော့ဒီမှာနောက်စာထွက်လာလို့ပေးလို့မရတော့တတိယချင်းကပါသွားရင်လည်းပါသွားမှာပေါ့ဆိုတော့ငွေတို့ကင်ပြီးတော့စောင့်မယ်ဆိုတဲ့ဟာလေ 100% solution တော့မဟုတ်ဘူးအမနိကတော့ဆေးလက်မှရှာမယ်။နေမကောင်းအောင်လုပ်မယ်။ဒါမှမဟုတ်နေမကောင်းချေအောင်စောင့်မယ်။အမလီမသေးကြဘူးနော်။ထောင်သွင်းနေကြသွားနိုင်တယ်ဒီဥပဒေက။ဆိုတော့အဲ့ဒါလေပြဿနာရှိတယ်။အဲတတိယကတော့ကျွန်တော်ဒီအဆက်အသွယ်တွေရဆိုရင်တော့ဘုံကြီးဝတ်သွားမယ်။ကလေးကိုဘုံကြီးဝတ်ပေးလိုက်မယ်ဆိုတော့ဒီကလေးဘယ်လောက်ကြာကြာဝတ်နိုင်မလဲ။နောက်တန်ကလက်မှတ်ဆိုတာရှိသေးတယ်။အဲ့လက်မှတ်ကိုရပါမလား။မသိဘူးလေဆိုတော့အဲ့ဒါလေလေ့လာရမယ်နော်
။ဟုတ်ကဲ့။နောက်ထပ်ရောဆရာကြီ
း။အဲနောက်ဒီဥပဒေကိုကစားတဲ့နေရာနေလည်းရှိသေးတယ်ဗျ။အူမ MSC တက်ပြီးတော့ကြောင်းသားပြန်လုံးမလားဒါဆိုလွတ်သွားမလားတခါတည်းအလုတ်မြန်မြန်ရှောက်ပြီးတော့မှရုံတရုံမှဝင်လို့လိုက်မလားလွတ်သွားမလားဒါမှမဟုတ်လေတခါတည်းရွာပြန်ပြီးတော့မိို့ဖောက်ဦးနဲ့ပဲနေတော့မယ်ဆိုတော့လှုပ်ချွေးတယ်ဆိုတော့အကြောင်းပြမလားဆိုတော့အဲ့ဒါတွေအားလုံးကဖြစ်နိုင်ခြေရှိတယ်ဖြည့်ရှင်းချက်တွေပဲဆိုတော့အဲ့ဒါတွေလည်းထည့်စဉ်းစားကြပါဆိုတော့ဒါပေမဲ့ကျွန်တော်ကဆက်ပြီးတော့ပြောချင်တာကခက်အစားဆုံးနီလန်းနှစ်လန်းကိုလူတွေလူငယ်တွေခေါင်းထဲမှာအချင်းဆက်တွေခေါင်းထဲမှာစဉ်းစားနေတဲ့ဟာ ပထမဆုံးနီလန်ကတော့နိုင်ငံသားထွက်ကြတာအလွတ်အသီးသီးနော်ပတ်စံမရှိတဲ့လူကလည်းချန်ဖန်ချီးပြီးတော့နေဆက်ကနေယူရီးယားသွားကြမယ်မလေးရှားသွားကြမယ်ပတ်စံရှိတဲ့လူကလည်းလေးစိတ်ကနေပြီးတော့မှယူရီးယားဖြစ်ဖြစ်ဂျပန်ဖြစ်ဖြစ် UK အင်္ဂလန်ဖြစ်ဖြစ်ဩစတြေးလျ US သွားကြမယ်ကျောင်းသားလုံးမယ်ဒါမှမဟုတ်အလုပ်လုပ်မယ်အဲ့လိုသွားဖို့ပေါ့ကြားတဲ့အတိုင်းပဲနော် passport တွေတအားလျှောက်တအားလုံးလူတွေလည်းဒုက္ခတွေဖြစ်ပြီးတော့မှနိုင်ငံသားကိုထွက်မလားဆိုတာအဲ့ဒါကတော်တော်ကိုလူတွေစဉ်းစားကြတယ်မိဘတွေစဉ်းစားတယ်နီလာ
ဟုတ်ကဲ့ဆရာအခုလိုမျိုးဒီတမိုင်းနဲ့ဖြစ်ခဲ့တဲ့ဥပမာနီလာရောတွေ့မိလားဆရာ
အဲ့မှာကျွန်တော်စကလုံးတစ်ခုကိုသတိရတယ် exodus ဆိုတာလွန်ခဲ့တဲ့အနှစ်2000လောက်ကမင်းစိုးမင်းကြီးအောက်ကနေပြီးတော့ဂျူးတွေထွက်ပြေးကြတာအဲ့ဒါ exodus ပဲနိုင်ငံအီဂျစ်ကနေပြေးကိုပြေးရတာနောက်တစ်ချက်ကရှိသေးတယ်တခြား popular ရှိတဲ့တစ်ချက်ကိုဟိုပုံမှန်လေးလေးပြောရရင်တော့ဒီလူမြောက်ဒေတာဒါမှမဟုတ်တော်လိုင်းရေးဒေတာဒါမှမဟုတ် ERO တွေပေါ့နော်တိုင်းရင်းသားဒေတာတွေမှာသွားပြီးတော့ခိုးလုံမလားနော်ဟိုတောခိုးကိုပြောတာမဟုတ်ဘူးတိုက်ခိုက်ဖို့ပြောတာမဟုတ်ဘူးခိုးလုံကြတာနော်ဒါမှမဟုတ်လဲကိုစိတ်ပိုင်ရင်လဲကိုဘက်ကနေပြီးတော့ဝင်ပြီးတော့မှပြန်ချမယ်ဆိုတော့အဲ့လိုစဉ်းစားတဲ့လူတွေလေကလေးတွေလေအများကြီးပဲဆိုတော့တော်တော်များများ option ရှိတော့နောက်ဆုံး option လေးကျွန်တော်ဟိုတမိုင်းမှာဒီဂျူးတွေကိုနယ်သာလန်မှာပိတ်ပလိုက်တော့ Anna Frank ဆိုတာအဲ့ဒီလိုဂျူးတွေကအခုကျွန်တော်တို့လိုပဲ option တွေစဉ်းစားကြတယ်ဟိုစောစောစီစီအမေရိကထွက်သွားနိုင်တဲ့ဂျူးတွေကတော့အဆင်ပြေတယ်ခင်ဗျာဥပမာ Einstein ဆိုလေ1930ကျော်ကအမေရိကထွက်သွားတော့သူအဆင်ပြေတယ်ဒါပေမဲ့ Anna Frank ဆိုတဲ့ကလေးမလေးကသူတို့မိသားစုက Amsterdam မှာပဲပုံနေတဲ့ option ကိုသူတို့ရွေးလိုက်တော့တနာပါလေဖန်ခံရပြီးတော့တည်သွားကြတယ်ဆိုတော့အဲ့ဒီလိုဟာမျိုးတွေလေဒီတချို့ကပုံနေရတာရှိတယ်ဗျာဆိုတော့ပုံနေတဲ့ဟာကလည်းမိသွားရင်ထောင်ထဲရောက်သွားမယ်လွတ်ချင်လဲလွတ်သွားမယ်ဆိုတော့အမလေး option တွေအများကြီးပဲဆိုတော့ကျွန်တော်ရဲ့ပြောချင်တာကတော့ဒီ solution တွေကိုစဉ်းစားရတဲ့အချိန်မှာရုပ်တရက်သွေးပူပြီးတော့စွတ်ပြီးတော့မလုပ်လိုက်ပါနဲ့ကို့မှာဖြစ်နိုင်ကြီးကိုနဲ့ဒေတာနဲ့ကိုမိသားစုနဲ့ကိုရဲ့အခြေအနေနဲ့ကြိုက်တဲ့ဖြစ်ရှင်းချက်ကိုစနစ်တကျခေါင်းအေးအေးချင်းကပ်ပြီးတော့မှ step 4 action အဲ့ဒီကိစ္စကိုလက်တွေ့ကြကြဆေးပေါ့နော်ဒီဒီ
လုံခြုံမှုအရှိစီအနေနဲ့ကင်းကင်းပါဆရာ
လုံခြုံမှုအနေနဲ့ကင်းကင်းလေးဖြစ်သွားအောင် account ထည့်ဖို့က step 4ခင်ဗျာ
ဟုတ်ကဲ့အဲ့တော့နောက်ထပ်အရေးကြီးတာတော့ပြောဖို့ရှိအောင်လားဆရာ
ဒီစိတ်ပိုင်းဆိုင်ရာလက္ခဏာတွေဒီ stress တွေစိတ်ဖိစီးမှုတွေဖြစ်လာရင်တော့ပထမဆုံးလုပ်တင်တာကတော့ကျွန်တော်တို့ဒီ stress management ဆိုတာစိတ်ဖိစီးမှုကိုကုသတဲ့ကုထုံးလေးရနေစတာလေမှမအောင်ခင်ဗျာလွယ်လယ်လေးပဲ lifestyle ကိုယ့်ရဲ့နေ့တူဝါလုပ်တဲ့အေးဝါဝါအေးရမယ်အိတ်မှန်မယ်အစားမှန်မယ်ကိုယ်လက်လှရှာအားကစားလေးလည်းမရက်လိုက်နဲ့စိတ်တက်ချလို့အဲ့ဒါလေးလည်းဆက်လုပ်မယ်ပြီးတော့မှအရက်တောက်တာတို့မူးယစ်ဆေးဝါးတို့အဲ့ဒါလေးလည်းမလုပ်နဲ့နောက်ပြီးတော့တယောက်တည်း isolate ပေါ့နော်ကိုယ့်ဟာကိုယ်တယောက်တည်းနေပြီးတော့စိတ်တည်ညစ်လို့တကားပိတ်ပြီးတော့လည်းမနေနဲ့မိသားစုနဲ့ဒီမိတ်ဆွေတွေနဲ့စကားလည်းပြော philosophy နဲ့ကိုရဲ့စိတ်ချမ်းသာရေးကိုဒီစိတ်ဓာတ်တွေကျမသွားအောင်တအားကြီးပူပန်တာတွေအလွန်အကျွံဖြစ်မသွားအောင်ထိန်းထားတဲ့ဟာလေးကိုလည်းအရှင်လွတ်တင်တယ်ခင်ဗျအဲ့လိုလွတ်လိုက်တာကတော့အရေးကြီးတဲ့အခြေခံစိတ်ချမ်းသာရေးစောင့်ရှောက်မှုဆိုတာပြီးပြီဆိုမှတော့ဒီပြဿနာကိုတဲ့တဲ့လက်တွေ့ကြကြရင်ဆိုင်ဖို့ကျူစားရမယ်လို့မြင်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာအဓိကကတော့ဒီလူချက်မကြီးကစိတ်ချက်မကြီးနဲ့လည်းအဓိကပတ်သက်နေတော့စိတ်အရင်ချက်မှမှလူလည်းချက်မှပြီးတော့ခုနကအဖြေကိုရှာနိုင်မဲ့လက်တွေ့လုပ်နိုင်မဲ့သဘောပေါ့ဆရာနော
်မှန်တယ်ခင်ဗျဒီအခြေခံအချက်ကတော့လွတ်လို့မရဘူးအဲ့ဒီကနေစပြီးတော့မှခေါင်းလဲအေးသွားပြီဆိုတဲ့အချိန်ကျတော့မှဒီစစ်မှုမထမ်းမနေရဆိုတဲ့ပြဿနာကြီးကိုတည်တည်ချာချာရင်ဆိုင်ဖို့ဟိုဒီကျွန်တော်နောက်ဆုံးတစ်ချက်တော့ပြောချင်တယ်ငွေရေးချေးအဆင်ပြေတယ်အဆက်အသွယ်ကောင်းတယ်အဲ့လားနိုင်ငံသားကိုလွယ်လွယ်ကူကူချူချူစားနဲ့ထွက်သွားနိုင်တဲ့ကလေးတွေကသူတို့ကလည်းကျွန်တော်စုမုံကောင်းတောင်းတယ်ကို့ဘဝတလန်းတွေချူစားကြပါဒါမဲ့ပို့ပြီးတော့ကျွန်တော်လေးလေးနက်နက်နောက်ဆုံးပြောချင်တာလက်လုံလက်စားတွေအခြေခံလူဒန်းစားတွေငွေရေးချေးအဆင်သင့်မရှိတဲ့လူဒန်းစားတွေယိုယိုအေးအေးချူချူစားနေတဲ့မိသားစုတွေလူငယ်လေးတွေကိုကျွန်တော်ကပြည်သူအများစုဖြစ်တဲ့အတွက်ပြောချင်တယ်ကိုရဲ့ချမဆိုတာကိုဖြစ်ချင်တယ်လို့ကြိုးစားပြီးတော့ဖန်တီးလို့ရတယ်လို့ကျွန်တော်ကအကြံပေးချင်တယ်ဆိုတော့ခုနကဖြည့်ရှင်းတဲ့နီလန်းတွေကိုကြိုးစားပြီးတော့စဉ်းစားပါကိုမိသားစုကိုကလေးတွေအတွက်ကိုခေါင်းချင်းရိုက်ပြီးတော့ဖြည့်ရှင်းကြပါလို့အကြံပေးချင်တယ်အားလည်းအားပေးချင်တယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စ
စစ်မှုထမ်းဥပဒေအောက်လူအများစိတ်တရားကုထုံးကိုကျွန်တော်ပြပြခဲ့တဲ့ကြံမိုင်ခဏမှာနာဆင်ကြည့်ရှုခဲ့ရတာပါ။အခုတော့အပတ်စဉ်ပြပြနေတဲ့တိုင်းရင်းဒေသသတင်းလှပါဆရာနာသိမ့်ပြီးချင်းမျိုးသမီး60ဝန်းကျင်သတ်ခံခဲ့ရတာကချင်းတိုက်ပွဲတွေပိတ်မိနေတဲ့ဒေသကထောင်ချီကိုကဲထုတ်ပေးနိုင်ခဲ့တာရှမ်းမြောက်တိုက်ပွဲတွေအိမ်600ဝန်းကျင်ပြက်ပြီးပြန်ပြင်ဖို့လိုနေတာမြောက်ပြည်မြို့မကြာရေးစစ်ကောင်စီလေကြောင်း PTO စစ်ကူပို့နေတာရခိုင်တောင်ပိုင်းမြို့ကိုတော့စသင်းလိုက်တာဖကတ်နွန်ပြောပြီးလူ20ကျော်တေခဲ့တာနဲ့ရှမ်းမှာစစ်မှုထမ်းခေါ်နေတာအပါဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့တကွာခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝိုင်းရတာအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အနာသိန်း3နှစ်တာအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထက်မနည်းကိုတပ်ဖြတ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့အကြမ်းကတိုက်ပွဲတွေကြောင့်ဝိုင်းမော်မြို့နယ်ထဲမှာပိတ်မိနေတဲ့ဒေသခံ1000ကျော်ကိုကယ်ထုတ်နိုင်ခဲ့ပြီဖြစ်ပါတယ်။သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့မှာတစ်တုံညာနှစ်ခွန်စစ်စင်ရေးကာလတဲ့ပျက်စီးသွားတဲ့အိမ်အလုံးကြီး600ထက်မနည်းရှိနေပြီးပြန်ပြုပြင်ဖို့အကူအညီတွေလိုအပ်နေတဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။အာနာသိန်း3နှစ်တာအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထက်မနည်းကိုတတ်ခဲ့ပြီးအယောက်30ထက်မနည်းမှာနိုင်ငံတော်ကအကျဉ်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ချင်းစီဗစ်မူဗ်မန့်ကပြောပါတယ်။တေဆုံသွားသူတွေထဲမှာချင်းအယက်ဖက်အမျိုးသမီးကောင်းဆောင်တွေတာမန်အယက်သားပြည်သူချင်းအမျိုးသမီးတွေနဲ့လက်နက်ကင်တိုက်ပွဲဝင်နေသူတွေပါဝင်နေပြီးနှီးမျိုးစုံနဲ့တပ်ဖြတ်ခံခဲ့ရတာလို့ချင်းစီဗစ်မူဗ်မန့်ရေးဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်နဲ့မကွေးမော်လမြိုင်ရန်ကုန်စတဲ့မြို့တွေကအချင်းထောင်တွေထက်မှလည်းချင်းအမျိုးသမီးအယောက်30ထက်မနည်းဖမ်းဆီးထိန်းသိမ်းခံနေရတယ်လို့မတ်လ10ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့မှာချင်းစီဗစ်မူဗ်မန့်ကထုတ်ပြန်ပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်ကြားတိုက်ပွဲတွေကြောင့်ချင်းပြည်ဝိုင်းမော်မြို့နယ်အောင်မြေ1နဲ့အောင်မြေ2ရွာတွေပိတ်မိနေသူဒေသခံ1000ကျော်ကိုဗိုလ်တပ်ကညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပါတယ်ပိတ်မိနေသူတွေထဲတကြီးရွယ်ဦး4ယောက်တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြစ်ချနာပမော်ကာလန်တရှောက်မလ9ရက်နေ့ကစလို့ဒီနေ့ချိန်ထိတိုက်ပွဲပြင်းထန်နေပြီးတကြီးရွယ်ဦးကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ဒေသခံ1000လောက်တပတ်ကြာပိတ်မိနေတာပါဒါပြင်အင်ကာနေတုံးကလည်းပမော်အခြေဆိုင်စစ်ကောင်စီတပ်ရဲ့အမှတ်21စစ်စင်ရေးကွက်ကဲမှုဌာနချုပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကပမော်မြို့နယ်ကန်းနီဆိုတဲ့ရွာရဲကြားရောက်ပောက်ကွဲခဲ့လို့ကလေး3ယောက်အပါအဝင်ဒေသခံ5ယောက်ထိမှန်သေဆုံးခဲ့ပါတယ်
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမကြည်စစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်မှုဆက်တိုက်လုပ်နေတယ်လို့လေရင်နဲ့အဆက်မပြတ်စစ်ကူပို့နေတယ်လို့စစ်မြေပြင်သတင်းရင်းမြစ်တွေကပြောပါတယ်အဓိကကြတဲ့တင်ကန်းညီနောင်စစ်ပြိုဟာယုံနဲ့အနစ်တဝိုက်မှာစစ်တပ်ဖက်ကအတွဲလိုက်ဒုံးကျည်ပစ်ခတ်မှုတွေလေကြောင်းပုံကျဲတိုက်ခိုက်မှုတွေနဲ့အပြင်းထန်ခုခံနေရတယ်လို့မြေပြင်သတင်းတွေကပြောပါတယ်တင်ကန်းညီနောင်အခြေဆိုင်ခမရ395တပ်ရင်းနဲ့ရဲစခန်းတွေကိုပြီးခဲ့တဲ့အင်ကန်နေ့မှာတိုက်ခိုက်သိမ့်ပါရရှိခဲ့ပါတယ်ကြံရှိတဲ့စစ်ကောင်စီဗျူဟာရုံအခြေဆိုင်ခမရ396နဲ့39တိုက်ရင်တွေကိုဆက်ပြီးသိမ့်ပိုင်နိုင်ဖို့လဲအပြင်းထန်ထိုးစစ်ဆင်တက်ခိုက်နေကြပါတယ်
ရခိုင်ပြည်ရံပြဲမြို့ကိုရခိုင်တပ်တော် AA ကအပိတ်သိမ့်ပိုက်လိုက်ပြီလို့မလ17ရက်နေ့မှာ AA ကထုတ်ပြန်ပါတယ်ရံပြဲမြို့အောင်ချမ်းသာစီဒီမှာဒီဇင်ဘာလ18ရက်နေ့ကတိုက်ပွဲစတင်ခဲ့ပြီး3လနီးပါးအကြာမှာမြို့တစ်ခုလုံးကိုအပိတ်သိမ့်ပိုက်နိုင်ခဲ့တယ်လို့ AA ကပြောပါတယ်စစ်ကောင်စီတပ်ကကြီးရီလီပူပေါင်းတိုက်ခိုက်မှုလေကြောင်းကနေနေ့တိုင်းဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့ကြားကရံပြဲမြို့ကိုသိမ့်နိုင်ခဲ့တာလို့ AA ကဆိုပါတယ်3လနီးပါးကြာတဲ့တိုက်ပွဲတွေစစ်ကောင်စီတပ်ကထောင်ထားတဲ့တွေကိုရှင်းလင်းရေးလောက်ရမှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့မြို့ရဲကိုချက်ချင်းပြန်မဝင်ဖို့အေအေကပြောဆိုထားပါတယ်
ကချင်ပြည်ဖက်ကမြို့နယ်ထဲကမနရွာမှာရှိတဲ့ကြောက်စိမ်းလောက်ကမှာဖြစ်ခဲ့တဲ့နှုန်ကံပြိုကျမှုထဲတည်ဆုံးသူနှစ်ယောက်ရဲ့အလောင်းပဲပြန်တွေ့ခဲ့ရပေမဲ့ပုတ်တဟူးနေမှာတော့ကယ်ဆယ်လုပ်ငန်းတွေရပ်ဆိုင်းလိုက်ပြီလို့လူမှုကွန်ရက်ရဲ့အတင်းတာဝန်ရှိသူတွေကပြောပါတယ်နှုန်ကံပြိုကျမှုထဲဥချိုကြောက်စိမ်းတူဖော်ရေးကုမ္ပဏီကဝန်ထမ်းအယောက်20ကျော်နဲ့အနီးကရေမစေးသမားတွေပါပါသွားခဲ့ပေမဲ့ရုပ်အလောင်းနှလုံးနဲ့အသက်ရှင်လက်၄ယောက်ကိုပဲအင်္ဂါနေ့မှာရှာတွေ့ခဲ့ကြတာပါအဲ့ဒီ၄ယောက်ကဖက်ကံဆေးရုံမှာဈေးကူတာမှုခံယူနေပါတယ်။အဲ့ဒီနွန်ကန်ဟာအနက်ပေ100ကျော်ရှိပြီးအသက်အန္တရာယ်လဲစိုးရိမ်ရတာကြောင့်ပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲရှိလို့အခုလိုရက်ဆိုင်လိုက်ရတာလို့လူမှုကူညီရေးအသင်းကတာဝန်ရှိသူတယောက်ကပြောပါတယ်
။ရှမ်းပြည်တောင်ပိုင်းကြည်တီမြို့နယ်မှာစစ်ကောင်စီလက်အောက်ခံမြို့နယ်အုပ်ချုပ်ရေးမှူးက SSPP ဌာနချုပ်ဝမ်ဟိုင်းတဝိုက်ကရွာတွေမှာဒေသခံတွေကိုဘီသူစစ်ထမ်းဆောင်ဖို့စင့်ခေါ်နေပါတယ်။မလ12ရက်နေ့အင်္ဂါနေ့ကစပြီးကြည်တီမြို့နယ်အုပ်ချုပ်ရေးမှူးဦးထူးထက်ကရက်ကြီးစည်ကနေတဆင့်အသက်18နဲ့35နှစ်ကြားရွာသားတွေကိုဖွံ့ပန်းဆိုင်းလိုင်းအုပ်စုကအယောက်150၊ဘန်လော့အုပ်စုကအယောက်150နဲ့ဝမ်ဟိုင်းအုပ်စုကအယောက်600ပို့ပေးဖို့စင့်ခေါ်ခဲ့တာဖြစ်ပါတယ်။စင့်ခေါ်ထားတဲ့ရင်အတိုင်းမလ14ရက်နောက်ဆုံးထားပြီးစရင်ပေးဖို့ဖို့လဲညွန်ကြားထားတယ်လို့ကြည်တီဒေတာခန့်တယောက်ကပြောပါတယ်ကြည်တီမြို့နယ်မှာအရှိအလေပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခလာရ131မိုင်းနောင်မြို့မှာစကခနှစ်ခလာရ9နဲ့ခလာရ186တရင်တို့လှုပ်ရှားသွားလာနေပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့မှာတစ်တုံညာနှစ်ခွန်စစ်စင်ရေးကာလတွေပျက်စီးသွားတဲ့အိမ်အလုံးကြီး600ထက်မနည်းရှိနေပြီးဒီနေ့အချိန်ထိပြန်ပြီးတော့မပြုတ်ပြင်နိုင်သေးပါဘူးဒီအကြောင်းကိုတော့နမ်ဟောင်းကတင်ဆက်ပေးပါမယ်ရှင်
ရှမ်းမြောက်မှာ2023ခုနှစ်အောက်တိုဘာလ29ရက်နေ့ကစတင်တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကြောင့်မြို့နယ်10ခုထပ်မံထိခိုက်ပျက်စီးမှုတွေများခဲ့ပြီးအဲ့ဒီထဲမှာစစ်စင်ရေးကုကဲမှုဌာနချုပ်စကခ16အခြေဆိုင်ရာတိန်နီမြို့လဲစစ်တမ်းတင်ပျက်စီးမှုအများဆုံးမြို့တစ်မြို့ဖြစ်ပါတယ်။လက်ရှိချိန်ထိစစ်ဘေးတင်းရှောင်နေရတဲ့တိန်နီမြို့ခံတချို့နေရမပြန်နိုင်ကြသေးပါဘူး။ဒေသခံအိမ်ထောင်စု600လောက်ကအခြေအနေမျိုးမျိုးကြောင့်အိမ်ကိုပြန်သွားနိုင်ကြပေမဲ့လက်နက်ကြီးထိမှန်ပြီးပျက်စီးသွားတဲ့အိမ်တွေကိုတော့ပြန်မဆောက်နိုင်သေးဘူးလို့ဆိုပါတယ်။တိန်နီမြို့ခံစစ်ရှောင်မျိုးသမီးတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
စစ်ဘေးရှောင်နေရတာ3-4လရှိပြီဆိုတော့ကျမတို့လည်းအိမ်ပြန်ဆောက်ဖို့ဆိုတာမလွယ်ဘူးမဖြစ်နိုင်ဘူးစားဖို့တောင်မှခက်နေပြီလေ
လက်နဲ့ကြီးကြီးထိတဲ့အိမ်တွေကတော့ကျောင်းခမ်းရွာနမ်ဟူတောင်ရွာပန်းစုံရွာကောင်းဟော်ရွာနောင်အွန်ရွာဟိုတာရွာနဲ့ခူဝင်းရက်ွက်ကောင်းလော့ချော့ရက်ွက်ဥယျမူရကွက်စွန်ခိုင်နောင်ဆင်းနဲ့နမ်ဥညွာကအိမ်တွေပဲဖြစ်ပါတယ်လက်နဲ့ကြီးကြီးကြောင့်အိမ်တချို့လုံးဝပျက်စီးသွားပြီမဲ့တချို့ကတော့တဝက်လောက်နီးနီးပျက်စီးကုန်ပါတယ်နေရကိုပြန်လာတဲ့အထဲအိမ်ပြတ်သွားတဲ့သူတွေဟာမိုးကာရီနဲ့ဖြစ်တယ်လို့နီးနီးကြရတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်ပီကေရလာကုံက MNDA စစ်တပ်အတိုင်းဝိုင်းကပြောလာကြတယ်နေရပြန်လာရင်ပျက်စီးသွားတဲ့အိမ်တွေကို MNDA ကပြန်ပြီးတော့ပြုပြင်ဖို့ကူညီမယ်တဲ့အခုကျမတို့ရွာပြန်လာပြီအိမ်မှာပြန်လာနေပါပြီပြန်ပြီးတော့ပြုပြင်ပေးတာမျိုးမရှိဘူးကျမတို့ပြောချင်တာကစစ်ကောင်စီတပ်ကိုတိုက်မယ်ဆိုရင်လည်းတခါတည်းအမြင့်ပြတ်အောင်တိုက်မှဖြစ်မှာမဟုတ်ရင်လူတို့ပဲခံနေရတာလေ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ MNDAA ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တိန်နီမြို့ခံနေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလနဲ့ဒီဇင်ဘာလကလေးကနေရာကနေထွက်ပြေးနေရပြီးဝမ်းရည်အတွက်ခက်ခဲစွာနဲ့ဖြေရှင်းနေကြရပါတယ်။တိုက်ပွဲကြောင့်နေရာစွန့်ခွာသူတောင်းတဲ့ချီရှိနေပြီးလက်ရှိချိန်ထိနေရာမပြောင်းရဲသေးတာတွေလည်းအများပြားရှိနေပါတယ်။
ဂရင်းနီပြည်နယ်မြေထောက်ဝက်ကျော်မှာတော့ရေရှားပတဲ့ဒဏ်ကိုခံစားနေကြရတယ်လို့ဂရင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC တာဝန်ရှိသူတွေကပြောပါရီကျွန်မအမည်ကနေတင်ဆက်ပေးပါမယ်ဂရင်းနီပြည်ဒီမော့ဆိုမြို့နယ်ထဲမှာရှိတဲ့ဒီမော့ဆိုတောင်ငူကားလန်လမ်းဘေးဝဲရမှာရှိတဲ့ရွာတွေနဲ့ဖရူဆိုမြို့နယ်ထဲကရွာပေါင်း40ကျော်မှာရေရှားပမှုကြောင့်အခက်အခဲတွေဖြစ်နေကြတယ်လို့ IEC အထွေထွေအတွင်းရေးမှူးခူပလူးရဲကပြောပါရီ
ကျွန်တော်တို့ကင်းနီပြည်မှာရေရှားတဲ့ပြဿနာကအခုမှမဟုတ်ပါဘူးပေါ့နော်ဒီဆောင်းအကုန်ကြီးအခုဖေဗရူလာ20ရက်တိုင်းဖေဗရူလာနေ့စပြီးတော့မှကင်းနီပြည်ရဲ့တချို့သောဒေသတွေမှာရေစပြီးတော့မှပြတ်လာတဲ့ဒီကက်ခဲတွေကိုဒါရင်ဆိုင်ရမြင်ဖြစ်တယ်ပေါ့နော်ကင်းနီပြည်ရဲ့ဒီသုံးပုံပုံနှစ်ပုံလောက်ကရေရှားတဲ့အရာဖြစ်တယ်ပေါ့နော်ဒါကြောင့်
အဲ့ဒီနေမြေအတုံးဘုံဘုံပို့ရောရှိရှာပါတဲ့ဒီခက်ခဲတွေဒါမျိုးတော့အမြဲကြုံရတယ်အဲ့လိုရေပုံရပြောနိုင်ပါတယ
်စပေးချောင်တသိန်းကျော်လောက်ရှိနေတဲ့ဒီမော့ဆိုမြို့နဲ့အနောက်ဘက်ချမ်းဒီမော့ဆိုတောင်ငူကားလန်လမ်းဘေးဝဲရမှာရှိတဲ့ရွာတွေနဲ့ဖရူဆိုမြို့နယ်တဲကရွာပေါင်း40ကျော်ကပြည်သူတွေအပြင်ဖရူဆိုမြို့နယ်ဘက်ချမ်းကိုရောက်နေတဲ့စပေးချောင်လူဦးရေတသောင်းခွဲတို့ဟာရေရှားပါမှုတံကိုခံနေကြရပါတယ်လက်ရှိရေရှားပါမှုကြောင့်ဖရူဆိုမြို့ရဲ့အနောက်ဘက်ချမ်းမှာရှိတဲ့တဖူဒီကူစပေးချောင်စခန်းကစပေးချောင်တွေရေအေးမြင့်ရှိတဲ့နေရာတွေအထိကားတွေထော်လာကြီးတွေနဲ့ရေသွားတည်နေရတယ်လို့စပေးချောင်မြို့သမီးတယောက်ကပြောပါတယ်
ကဒီဘက်မှာရေပေါ့ခုလဲဆစ်ရှောင်းရီများလာကြတော့ရေလည်းမရှိတော့လေခုမှကားရှိတဲ့သူအဆင်ပြေတဲ့လူဆိုဟိုဘိုင်းကထိတက်တယ်လို့ရတော့ခုကကားမရှိတော့ထော်လို့ကြီးဆိုလဲနာနိုင်ရှိတော့မရှိဘူ
းရေတည်ယူတဲ့စရိတ်ကြီးတဲ့အပြင်အသွားအပြန်12မိုင်လောက်ရှိတဲ့ခရီးကိုစီရဲအချင်းနဲ့အနေရီကြားကနေစွန့်စားပြီးတော့သွားနေကြရတာလို့လဲဆက်ပြောပါတယ်စင်ကော်မှုတွေအမျိုးမျိုးကြားကတည်လာတဲ့ရေတွေကိုတော့တောက်တုံးဖို့နဲ့ချက်ပြုတ်ဖို့အတွက်ပဲတုံးနေရတယ်လို့ဆိုပါတယ်လိုအပ်နေတဲ့အကူအညီတွေအတွက် IEC အနေနဲ့လည်းကူညီပေးနိုင်ဖို့စီစဉ်ဆောင်ရွက်နေကြပါတယ
်73စီပေါ့လေဒီဇယ်တို့ဓာတ်ဆီတို့လိုလာတယ်ဆိုရင်တော့အာလိုအပ်ချက်ရှိခဲ့ရင်တော့ဒီ IEC ဟိုလူသားချင်းစာနာထောက်ထားရေးကံလေဒီထောင်ရေးဌာနကထပ်ပြီးတော့ဖြစ်ဆွဲပြီးတော့မှဒီဘက်မှာကူညီထောက်ပံ့ပေးမယ်ဆိုတာကိုလည်းဒါပြောဆိုညှိနှိုင်းထားပြီးဖြစ်ပါတယ်ပေါ့
2021ခုနှစ်အာနာမသိန်းခင်အရင် NLD အစိုးရလက်ထက်မှာခရနီပြည်အတွင်းကရေရှားပါတဲ့ဒေသတွေဖြစ်တဲ့ဒမော့ဆိုမြို့နယ်ဖူဆိုမြို့နယ်နဲ့လွိုက်ကော်မြို့နယ်အစွန်ဖြားမှာရှိတဲ့ရွာတွေမှာရေပေးဝေနိုင်ဖို့2018ခုနှစ်ကနေ2023ခုနှစ်အတွင်းငွေကျပ်ပေါင်း3ဘီလီယံအသုံးပြုပြီးဖြည့်ရှင်းနိုင်ရေးစီစဉ်ခဲ့ကြတာရှိပါတယ်အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါ။အ
ာနာသိန်း၃နှစ်တာကာလအတွင်းစစ်ကောင်စီကချစ်မြို့သမီးအယောက်60ထပ်နှင်းကိုတပ်ဖြတ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင့်ကချင်ပြည်ဝိုင်းမော်မြို့နယ်ထဲပိတ်မိနေတဲ့ဒေသခံ1000ကျော်ကိုပုတ်တဟူးနေ့ညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပါတယ်။
တော်ရရှင်တွေကုနာဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ
တိုင်းရင်ဒေတာတွေမှာစစ်တမ်းမျိုးစုံအပြင်ရေခန့်ချမှုတမ်းမှာခံနေရတာကိုတိုင်းရင်သတင်းတော်အစီအစဉ်မှာပြောပြခဲ့တာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ဗီဒီယိုရဲ့ကြတာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချက်ကိုမဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာဟာမတ်စစ်သွေးကြွားတွေကိုတိုက်ခိုက်နေတဲ့ဒီစစ်စင်ရေးမှာပါလက်စတိုင်းပြည်သူတွေကိုအကာအကွယ်ပေးရေးကိုအစ္စရေးကနံပါတ်1ဦးစားပေးရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်အစ္စရေးတင်တဲ့ဟာမတ်တို့ရဲ့ရန်ကိုကာကွယ်နိုင်မှုနဲ့နိုင်ငံကာကွယ်နိုင်မှုလိုအပ်တာလုပ်တဲ့တစ်ချိန်တည်းမှာပဲပါလက်စတိုင်းရဲ့သားတွေကိုအကာအကွယ်ပေးဖို့သူတို့လိုအပ်တဲ့အကူအညီတွေပေးဖို့ကိုနံပါတ်1ဦးစားပေးရမယ်လို့ဒီနိုင်ငံတကာနိုင်ငံသားရေးဝန်ကြီးတွေနဲ့ပုံထုံးတွေတုန်းကအွန်လိုင်းမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမှာနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါတစ်ချိန်တည်းမှာပဲဂါဇာအတွက်လူသားချင်းစာနာတဲ့အကူအညီတချို့ကုန်းချောင်းလေချောင်းကနေတစားစားနဲ့ရောက်ရှိနေပါတယ်ကမ္ဘာနိုင်ငံတော်တော်များများမှာဒီကိုဗစ်ကပ်ရောဂါမတိုင်ခင်အခြေအနေမျိုးပြန်ရောက်ဆပြုလာပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာတော့ဖွံ့ဖြိုးမှုနောက်ကျကျန်ခဲ့တယ်လို့ကုလသမဂ္ဂ UNDP အစိုးရခန်းစာထဲမှာဖော်ပြလိုက်ပါတယ်။မြန်မာအာဖဂန်နစ္စတန်နဲ့ဆူဒန်တို့လိုနိုင်ငံတွေမှာကိုဗစ်ကပ်ရောဂါစီးပွားရေးဗန္နာရေးပြဿနာတွေအပြင်စစ်ပွဲပဋိပက္ခတွေကြောင့်ပြန်လည်တိုးတက်ဖို့ရုန်းကန်နေရဆဲဖြစ်တယ်လို့လူသားတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုသုံးသပ်တဲ့ UNDP အစိုးရခန်းစာထဲမှာထောက်ပြထားပါတယ်။အဲ့ဒီနိုင်ငံတွေမှာဒီလူသားဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလုံးဝအစီအစဉ်ချဆောင်ရွက်ခြင်းမရှိဘူးလို့ကုလသမဂ္ဂကဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အကြီးအကဲ Akims China ကပြောပါတယ်ကိုဗစ်လိုလူသားဖွံ့ဖြိုးတိုးတက်ရေးမှာဆင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေကြားတိုးတက်မှုတွေကွာဟနေတာကိုလည်းအစီအစဉ်ခန်းစာထဲမှာထောက်ပြထားပါတယ်တရုတ်ကုမ္ပဏီပိုင်း TikTok လူမှုကွန်ရက်ကိုအမေရိကန်ပြည်ထောင်စုတစ်ခုလုံးမှတားမြစ်ရေးဥပဒေကြမ်းကိုအောက်လွှတ်တော်ကဗုဒ္ဓဟူးနေ့ကအတည်ပြုခဲ့ပြီးတဲ့နောက်မှာစီးပွားရေးကိုမြတ်မြတ်တတပြိုင်ဆိုင်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ် TikTok ဟာဒီအမျိုးသားလုံခြုံရေးအတွက်စိုးရင်ကြဖြစ်တယ်လို့ဆိုပြီးတော့အောက်လွှတ်တော်မှဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တဲ့အပေါ်မှာတရုတ်ကူးသန်းချောင်းဝယ်ရေးဝန်ကြီးပြောခွင့်ရကဒီဈေးကွက်စီးပွားရေးနဲ့မျှတတဲ့စီးပွားရေးပြိုင်ဆိုင်မှုစီးမြင်စည်းကမ်းတွေကိုအမေရိကန်အနေနဲ့လေးစားသင့်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်ရှင်
ကျေးဇူးပါမဆုမြတ်မုံကြီးအခုလိုသတင်းချင်းချုပ်ပြီမှာတော့ VO ရဲ့အခုကြတာရင်းညအစီအစဉ်တွေဒီမှာပဲပြီဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ rubber bus ဖြစ်ပါတယ်ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမမဗီဒီယိုကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ